Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin. American Bureau of Washington DC myo do VOE American tan ye 2022 khu ne July la 25 ye ne tinin knwe ne mne khin season 2 ko line to meter 25 40 51 tok ka ni dai yai thau lwin ni ba bi shin.တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်နားဆင်ရမယ့်စိတ်ဝင်စားဖွယ်သတင်းတွေထဲမှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIO KIE အဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေး1000လွှဲပြောင်းပေးအပ်တဲ့သတင်းနဲ့အတူထိုင်းနိုင်ငံကစစ်သားဆေးရုံတစ်ခုမှာမြန်မာအလို့သမားတွေကိုဗစ်ပိုးကူးစက်နေတဲ့အကြောင်းတခါကိုတိုကျိုကအိုလံပစ်ပွဲသတင်းနဲ့အခြားသောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ထိတ်တဲရောက်သတင်းတွေပြီးမှာတော့မြန်မာပြည်သူတွေကြုံတွေ့နေရတဲ့ COVID-19 ကပ်ဘေးရောဂါအကျပ်တဲကြီးဝိုင်းဝန်းဖြစ်ရှင်းနိုင်ရေးအပြစ်ရထားတဲ့လက်နက်ကန်အဖွဲ့တွေဘက်ကဆောင်ရွက်မဲ့အစီအစဉ်မှာတော့
ပြည်သူလူထုရဲ့ဒီကြမ်းမိုင်းဆော်ရှောင်မှုကိုယာယူနိုင်ဖို့ကြိုးပမ်းတဲ့နေရာမှာတော့နိုင်ငံရေးပြဿနာကိုခြေကန်စဉ်းစားမယ်ဆိုရင်တော့တော်တော်လေးခက်ခဲရှိနေမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နိုင်ငံရေး
အပြည့်ရဲ့လက်နက်ကန်အဖွဲ့တွေရဲ့ COVID ကပ်ဘေးရောဂါဆိုင်ရာကော်မတီဝင်ရဲဘော်မျိုးဝင်ပါရှင်တစ်ဆက်ထဲမှာပဲ COVID-19 တိုက်ဖျက်ရေးဆောင်ရွက်နေတဲ့ဆရာဝန်တချို့ကစစ်ကောင်စီနဲ့တော့မပူးပေါင်းလိုပါဘူးဆိုတဲ့အကြောင်းနိုင်ငံရေးအချက်တဲကာလကိုဗစ်ကပ်ဘေးရောဂါဘေးကိုပါကျုံရတဲ့မြန်မာပြည်သူတွေအတွက်ဆရာဝန်တွေရဲ့အကြံပြုချက်စနေညချမ်းစကဝိုင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒို့အတန်စီစဉ်ပတ်စင်ကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မတ်အင်ချင်းနိုင်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဘက်ကနေကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့လာတာကိုတားဆီးနိုင်ရေးအတွက်တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေး1000ပေးပို့ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်တော်တော်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတကြောပြန်ပြင်းထန်မြင့်တက်လာနေပြီးသေဆုံးမှုတွေများနေတာပါဒီလိုအခြေအနေမှာတရုတ်အာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အတွက်နယ်စပ်ယူနန်ပြည်နယ်အာဏာပိုင်တွေကတဆင့် KIA တပ်ဖွဲ့ကိုကိုဗစ်ကာကွယ်ဈေးတွေလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့ KIA ပြောခွင့်ရဘုံမူကြီးနော်ဘူးက AFP သတင်းဌာနကိုပြောပါတယ်ဘယ်လိုကာကွယ်ဈေးဖြစ်တာလဲဆိုတာနဲ့ပထမအတုတ်ကဘယ်တော့ကရောက်လာတာလဲဆိုတာတွေကိုတော့သူကပြောမသွားပါဘူးတရုတ်စီကရတဲ့ကာကွယ်ဈေး1000တဲ့ကတချို့ကိုငွေပေးဝယ်ရတာမျိုးဖြစ်ပြီးတချို့ကိုတော့တရုတ်နိုင်ငံကလှူဒန်းခဲ့တာမျိုးဖြစ်တယ်လို့သူကဆိုပါတယ်ဒီလအစောပိုင်းတရုတ်အစိုးရသတင်းထုတ်ပြန်ရမှာတရုတ်နိုင်ငံတဝန်းကိုဗစ်ကူးစက်သူ58ဦးတွေ့ရှိပြီးဇန်နဝါရီလနောက်ပိုင်းတရက်ထဲမှာပိုးတွေ့လူနာအများဆုံးဖြစ်ပါတယ်။အဲ့ဒီ58ဦးတည်းက15ဦးဟာမြန်မာနယ်စပ်နဲ့နီးစပ်တဲ့ရွှေလီမြို့ကဖြစ်ပြီး15ဦးတည်းက12ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူတန်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံကိုလှူဒန်းတဲ့တရုတ်လို့ကိုဗစ်ကာကွယ်ဆေးစီနိုဖမ်93,600ဟာကြာသာပတင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ပါတယ်
။မြမနွေဦးတော်လှန်ရေးကဘာလုံးဆိုင်ရာလှုပ်ရှားမှုတွေကိုအများပြည်သူအားလည်းရဲ့နဲ့တိုက်ဆိုင်ပြီးနိုင်ငံတကာအနှံ့ဆက်လက်ပြုလုပ်နေရမှာစနေနေ့ကအမေရိကန်ပြည်ထောင်စုမှစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့အတူရန်ပုံငွေဈေးရောင်းပွဲတွေကိုပြည်내တချို့မှာပြုလုပ်ခဲ့ပါတယ်။ Washington DC မှာတော့အမေရိကန်ဆိုင်ရာမြမတမ်မတ်ကြီးဦးအောင်လင်းရဲ့နေအိမ်ရှိမှာမနေ့ကမြမအရေးလှုပ်ရှားသူတဒါဇင်လောက်ဆန္ဒပြခဲ့ကြပါတယ်။
永退
ド
イエドイエドイエドイエ高雅都可以拉吧塞
Maryland ပြည်နယ်ဘာတီမျိုးပါတီမိုးမှာလည်းစနေနေ့ကຫນွေဦးတော်လှန်ရေးရန်ပုံငွေဈေးရောင်းပွဲတော်ကိုပြုလုပ်ခဲ့ရမှာသူတို့ရောင်းချသမျှရန်ပုံငွေအလုံးကိုမြန်မာပြည်အနှံ့အပြားလိုအပ်တဲ့နေရာတွေအတွက်အထောက်ပံ့ပေးနေတယ်လို့ Maryland မြန်မာအတိုင်းဝိုင်းကကိုရင်ထွေးက VOA ကိုပြောပါတယ်
။ဒီလိုရရှိလာတဲ့ရန်ပုံငွေကိုလည်းသမာပြည်တွင်နေရာဒေသအသီးသီးမှာလိုအပ်တဲ့နေရာလေးတွေကိုကျွန်တော်တို့ဒီကနေပြီးတော့စိတ်တစ်ပိုင်းထောက်ပံ့ပေးနေတာပါ။အဲ့လိုကြောင့်လည်းကျွန်တော်တို့အခုချိန်ကြီးကျွန်တော်တို့မြို့တော်နိုင်တဲ့ဘက်မှာကျွန်တော်တို့ဒီပမှာရှိတဲ့ညီကောင်မောင်မတွေကနေပြီးတော့ရ ရံပုံတွေပွဲတွေဈေးရောက်ပွဲတွေရောက်ချပြီးလုပ်ပြီးတဲ့အတွက်ကျွန်တော်တို့ရဲ့အားလေးတွေအတူတူအတွက်အားလေးဖြစ်စီပါလေ။ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ပတ်စံအားလုံးဒီဟာချမ်းမှာကျွန်တော်တို့အတွက်အထားရှိပဲနဲ့အားလုံးလူဒန်းနဲ့အတွက်ကျွန်တော်တို့လူရကျွန်တော်မျက်တယ်လို့ပြောရပါမယ်ခင်ဗျာ။
ဘာတီမိုရံပုံငွေဈေးရောက်ပွဲတော်မှာမြန်မာအစားအစာမျိုးစုံကိုရောင်းချခဲ့ပါတယ်အလားတူမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာလည်းနှွေဦးတော်လှန်ရေးရံပုံငွေဈေးရောက်ပွဲတော်ကိုပြုလုပ်ခဲ့ပါတယ်ရှင
်စစ်လျင်အပါဝင်စစ်လက်နက်ပစ္စည်းရောင်းချဖြန့်ဖြူးတဲ့ကိစ္စမှာရုရှားနဲ့မြန်မာနိုင်ငံကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ရုရှားစစ်လက်နက်ပစ္စည်းတွေကိုနိုင်ငံတကာတင်ပို့ပေးနေတဲ့ဂျာဂန်ကုမ္ပဏီ Robo Boron Export ရဲ့အကြီးအကဲအလက်ဇန်ဒရာမီကီဖ်ကပြောကြားလိုက်ပါတယ်အရှိတောင်အာရှမှာမြန်မာနိုင်ငံဟာ Robo Boron Expo ရဲ့အဓိကဖောက်သည်ဖြစ်သလိုရုရှားနိုင်ငံပိုင်းလေကြောင်းကာကွယ်ရေးအစိုးရနည်းပညာကုမ္ပဏီဖြစ်တဲ့ Rostec ရဲ့အဓိကမဟာမိတ်လည်းဖြစ်တယ်လို့သူကဆိုပါတယ်ရုရှားနဲ့မြန်မာတို့ဟာ2000ခုနှစ်မှာစစ်ဘက်နည်းပညာကဏ္ဍပူးပေါင်းဆောင်ရွက်သွားရေးစတင်ခဲ့ကြတာပါရုရှားနိုင်ငံကနေမြန်မာနိုင်ငံကို Mikoyan MiG-29 တိုက်လေယာဉ်အစင်း30YAK-130 လူနှစ်ယောက်စီတိုက်ပွဲသုံးလေယာဉ်12စင်း Su-30 SME တိုက်လေယာဉ်နဲ့ Mi-35B ရဟတ်ယာဉ်10စင်းစတာတွေနဲ့အတူမြေပြင်ကနေဝင်ဟင်းကိုပစ်တဲ့ဒုံးကျည်ပစ်စင်ပါတဲ့ယင်၈စီးကိုရောင်းချခဲ့တာဖြစ်ပါတယ်။ဒါအပြင်2010ကစလို့ရုရှားနဲ့မြန်မာနိုင်ငံကိုစစ်လက်နက်အသုံးဆောင်တွေတည်တည်တသာပံ့ပိုးလာခဲ့တာဖြစ်ပါတယ်။ Stockholm နိုင်ငံတကာငြိမ်းချမ်းရေးသူတည်နာဆန္ဒရဲ့အဆိုအရရုရှားကနေမြန်မာနိုင်ငံကိုလေရင်ပစ်ပခုံးတန်းလောင်ချာတွေရောလေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေကိုပါပေးပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ထိုင်းနိုင်ငံဘန်ဆန်ဖန်ခရိုင်ကကြက်သားထုတ်ဆက်ရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း1000ကျော်တွေ့ရှိခဲ့ကြောင်းဘန်ကောက်ပို့စ်သတင်းစာမှာမနေ့ကဖော်ပြခဲ့ပါတယ်။အများစုဟာမြန်မာရွှေ့ပြောင်းအလုပ်သမားတွေဖြစ်ပါတယ်။အလုပ်သမားပေါင်း9000ကျော်ရှိတဲ့ Golden Line ကြက်သားထုတ်ဆက်ရုံမှာကိုဗစ်စစ်ဆေးဆန့်သက်မှုတွေလုပ်ခဲ့ရာကနေပိုးကူးစက်သူတွေကိုတွေ့ရှိခဲ့တာပါ။အဲ့ဒီဆက်ရုံကရွှေ့ပြောင်းအလုပ်သမား2ယောက်မှာ COVID-19 ကူးစက်ခံထားရတယ်လို့ဘန်ဆန်ဖန်ခရိုင်ဆေးရုံကပြည်내အာဏာပိုင်တွေကိုကြာသပတေးနေ့ကလေးကအကြောင်းကြားခဲ့တယ်လို့တင်ရက်ွက်ကဆိုပါတယ်ပြည်နယ်ရှိအာဏာပိုင်တွေဟာဒီဘန်ဆန်ခရိုင်ဆေးရုံထဲမှာအဲ့ဒီရွှေပြောင်းအလုပ်သမား2ဦးဆန်းသက်စစ်ဆေးတွေ့ရှိခဲ့ရတာကနေအခုလိုကိုဗစ်ပိုးတွေ့ရှိသူတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုလိုအစုလိုက်ပြုံလိုက်ကူးစက်မှုတွေတွေ့ရှိခဲ့ရပြီးတဲ့နောက်ကြက်သားထုတ်ဆက်ရုံကိုဇူလိုင်လ23ရက်နေ့ကနေ26ရက်နေ့အထိ၄ရက်ကြာပိတ်ထားဖို့ခရိုင်ကူးစက်ရောဂါထိန်းချုပ်ရေးဌာနကညွှန်ကြားထားပါတယ်ပက်ချပန်ပြည်နယ်ခရိုင်မှုကလည်းဒီကြက်သားထုတ်ဆက်ရုံမှာအလုပ်သမားအများအပြားကိုဗစ်ကူးစက်ခံရကြောင်းကိုအတည်ပြုပြောကြားခဲ့ပါတယ်။တောက်ကြနေကအဲ့ဒီဆက်ရုံကအလုပ်သမားပေါင်း3000ကျော်ကိုကျန်းမာရေးဝန်ထမ်းတွေပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်ခဲ့ရာကနေ1000ကျော်မှာကူးစက်ခံနေရတာကိုတွေ့ရှိခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်ရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9633ညလိုင်းဒိုမီတာ51 kHz 9859နဲ့ဟိုင်းလိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဗီဒီယိုရဲ့တင်းငွေနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးမထိုးရသေးသူတွေကြားဒယ်လ်တာဗီဇာပြောင်းကိုဗစ်ပိုးကြောင့်ကူးစက်မှုပြန်မြင့်တက်လာခြင်းမှာဒီလာတဲ့ပြည်내အတော်များများကဖော်ပြတဲ့ကိုဗစ်အတည်ပြုလူနာအရေအတွက်ကိန်းဂဏန်းရော့ကျလာပါတယ်ဖလော်ရီဒါ၊နီဘရတ်စကာ၊အိုင်အိုဝါနဲ့တောင်ပိုင်းဒါကိုတာပြည်နယ်တွေမှာကိုဗစ်ပိုးတွေ့တဲ့လူနာအစင်းကိုနေ့စဉ်မထုတ်ပြန်တော့ဘဲတပတ်တစ်ခါမှသာထုတ်ပြန်တဲ့အနေအထားမျိုးတိရှိလာတယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးအတိုင်းအတာရဇွန်လ20ရက်နေ့မှာပိုးတွေ့လူနာ 11,500 ရှိခဲ့ရာကဇူလိုင်ဒီသတင်းပတ်တွေမှာတော့ 38,000 ထိတိုးလာပါတယ်။အမေရိကန်မှာကာကွယ်ဆေးမထိုးရသေးသူတွေကြားကူးစက်မှုပြန်တက်လာချိန်မှာဆေးမထိုးရသေးသူတွေအများစုကဆေးထိုးဖို့အစီအစဉ်လုံးဝမရှိသေးဘူးလို့စစ်တမ်းတစ်ခုမှဖော်ပြပါတယ်။ AP သတင်းဌာနနဲ့ NORC ပြည်သူ့ရေးရာဌာနတို့ရဲ့ပူးတွဲစစ်တမ်းမှာတော့လ လက်ရှိကာကွယ်ဆေးမထိုးရသေးသူတွေရဲ့45ရာခိုင်နှုန်းဟာဆေးထိုးဖို့အစီအစဉ်မရှိသေးဘူးလို့ဖြေကြားကြပါတယ
်။တရုတ်နဲ့ရှင်ပြိုင်မှုကိုအမေရိကန်ကကြိုဆိုပေမဲ့ပဋိပက္ခဖြစ်လာစေမယ့်အခြေအနေတွေကိုတားဆီးရေးဒန်းတူညီများတဲ့သတ်မှတ်ချက်တွေအကာအရံတွေရှိဖို့လိုအပ်တယ်လို့ဒီဆိုလိုတဲ့အချက်ကိုရှင်းရှင်းလင်းလင်းဖြစ်အောင်မကြခင်ပြုလုပ်မဲ့တရုတ်နဲ့ဆွေးနွေးပွဲမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကပြောကြားမှာဖြစ်တယ်လို့မနေ့ကအမေရိကန်အစိုးရအရာရှိတဦးကပြောပါရယ်။ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးနှစ်ခုအနေနဲ့ပြိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးတာဝန်ရှိတဲ့နည်းလမ်းတွေလိုအပ်နေတယ်လို့တရုတ်နိုင်ငံထင်ကျင်းမှာပြုလုပ်မဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ရှာမန်တို့ရဲ့ဆွေးနွေးပွဲမတိုင်ခင်မှာအခုလိုအမေရိကန်အစိုးရအရာရှိကပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်ဆိုရကြရုံရင်းနေတဲ့ဆက်ဆံရေးကိုနှွေးထွေးနိုင်မဲ့အလားအလာကိုနှစ်ဖက်လုံးကတွက်ဆနေချိန်မှာအခုလိုပထမဆုံးအကြိမ်အစိုးရနှစ်ဖက်ကြားမျက်နှာချင်းဆိုင်အဆင့်မြင့်တွေ့ဆုံပွဲဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကထိပ်တန်းအမျိုးသားဂျွန်ဘာသမားကိုဟေးအူချီမူရာဟာစနေနေ့ပြန်ပွဲအတွင်းသရုပ်ပြကစားနေချိန်ဖမ်းဆုပ်ထားတဲ့ဗာဒန်အမြင့်ကနေလက်ချော်ထွက်ပြုတ်ကျခဲ့ပြီးနောက်နောက်မှပြန်ပွဲတွေကနေအနားယူမဲ့သဘောရှိနေပါတယ်။အသက်32နှစ်အရွယ်ဦးချီရာမူရာဟာနှစ်ပေါင်းတော်ကြာပြိုင်ပွဲတိုင်းမှာအနိုင်ရချန်ပီယံဖြစ်လာခဲ့သူပါ။ဒါပေမဲ့စနေနေ့ပြိုင်ပွဲမှာမတော်တဆဖြစ်ခဲ့ရာကနေပြိုင်ပွဲကထွက်ရတော့မှာဖြစ်ပါတယ်။အခုလိုတိုကျိုအိုလံပစ်ပွဲကျင်းပနေချိန်မှာပဲနက်ဖာတက်အပူပိုင်းမှုန်တိုင်းဟာဂျပန်နိုင်ငံကိုဦးတည်လာပြီးလေပြင်းတိုက်မိုးကြီးမဲ့အန္တရာယ်ရှိတာကြောင့်လှေပြိုင်ပွဲတွေကိုအရင်ထက်စောပြီးကျင်းပသွားမယ်လို့အိုလံပစ်ကော်မတီကပြောပါတယ်။
အီရတ်မြောက်ပိုင်းကာဒစ္စတန်ဒေသကခိုင်ရာရာအခြေဆိုင်အမေရိကန်တက်စကန်ခုကိုညာရင်းချင်းမောင်းသူမဲ့လေရင်တွေနဲ့တိုက်ခိုက်ခံရကြောင်းနဲ့ထိခိုက်ကြဆုံးမှုမရှိဘူးလို့အီရန်နိုင်ငံမှာရှိတဲ့အမေရိကန်ညွန်ပေါင်းအဖွဲ့ပြောခွင့်ရသူကစနေနေ့ကအတည်ပြုပြောကြားခဲ့ပါတယ်ရှင
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မိုက်အင်ချင်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်မြင်းမြန်းချက်တင်တဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရေးပြိပက္ခဖြစ်နေခြင်းကိုဗစ် -19 ကပ်ရောဂါကူးစက်မှုလှိုင်းမြင့်မားလာတဲ့အခြေအနေကြာရောက်လာတဲ့အတွက်အမျိုးသားရေးအချက်အသေးကြီးအဖြစ်အလုံးအမြန်ဝိုင်းဖြည့်ရှင်ဖို့အရေးတကြီးလိုအပ်နေပြီလို့ NCA တနိုင်ငံလုံးအပြည့်ရက်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေကသတိပေးပြောကြားလိုက်ပါတယ်။အခုလိုဖြည့်ရှင်နိုင်ရေးကြိုးပမ်းဖို့ NCA စာချုပ်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အနေနဲ့စနေနေ့ကပဲ COVID-19 ထိန်းချုပ်ရေးကော်မတီကိုအဖွဲ့ဝင်12ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။ကော်မတီဝင်2ဦးဖြစ်တဲ့ရဲဘော်မျိုးဝင်းကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒီယိုကထာလေးဖြစ်တဲ့ရဲဘော်မျိုးဝင်းကအဓိကအခြေခံစဉ်းစားချက်ကိုအခုလိုဆက်ရှင်းပြပါတယ်
။ဒီကတော့ဟုတ်ဒီပြဿနာပေါ်မှာကျွန်တော်ရဲ့ရှုမြင်မှုပေါ့ဒီပြဿနာအရေးပေါ်ဆိုတာလည်းဟုတ်တယ်ပြီးတော့ဒီတမျိုးသားလို့ရဲ့လို့ချုံမှုထိခိုက်တဲ့မျိုးသားရေးပြဿနာလို့ကျွန်တော်မြင်တာပေါ့နော်။အေးဒီပြဿနာရဲ့တိတ်နှံမျိုးသားရေးပြဿနာပေါ်မှာမူတည်ပြီးတော့မှကျွန်တော်တူဦးကောင်းတရားကောင်းတစ်ဖွဲ့ကောင်းတော့ကျွန်တော်ဒီပြဿနာဖြေရှင်းလို့ရလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါဟုတ်တိုက်ပြီးမှရှိတဲ့နိုင်ငံရေးပြဿနာလည်းရှိတာပေါ့နော်အဲ့အခြေခံပေါ်ကနေပြီးတော့ကျွန်တော်တို့ကတော့အင်အားစုအလုံးတော့နော်ပြည်တွင်းမှာရှိတဲ့အင်အားစုအလုံးနိုင်ငံတကာအကူအညီနေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့ဆော်ခြေခံပေါ်မှာမူတည်ပြီးတော့မှကျွန်တော်အင်အားစုအလုံးလက်တွဲပါဝင်ဆောင်ရွက်နေတဲ့အခြေအနေမျိုးဖြစ်လာအောင်ကြိုးပမ်းဖို့အတွက်ဆိုတဲ့အခြေခံပေါ့
ဟုတ်ကဲ့ဒီနေရာမှာနိုင်ငံရေးပဋိပက္ခကလည်းတစ်ဖက်ကရှိနေတော့ဘယ်လိုစပြီးတော့ညှိနှိုင်းဖို့ရှိလဲ
ကျွန်တော်နိုင်ငံရေးအကြက်တဲ့နိုင်ငံရေးပဋိပက္ခတွေမပြေလည်မှုရှိနေတာမှန်တယ်အမေကျွန်တော်တို့ပြည်သူလူထုရဲ့ဒီကြမ်းမိုင်းဆော်ရှောင်းမှုကိုယာယူနိုင်ဖို့အတွက်ကြိုးပမ်းတဲ့နေရာမှာတော့နိုင်ငံရေးပြဿနာကိုအခြေခံစဉ်းစားမယ်ဆိုရင်တော့တော်တော်လေးခက်ခဲရှိနေမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နိုင်ငံရေးကိုအခြေမခံဘဲနဲ့ပြည်သူလူထုရဲ့ကြမ်းမိုင်းဆော်ရှောင်းမှုယာယူပိုက်ခွဲကိုအခြေခံပြီးလို့မှအားလုံးပါဝင်ဆောင်ရွက်ဖို့တိုက်တွန်းတဲ့အနေနဲ့ကြိုးပမ်းဖို့အတွက်ကျွန်တော်တို့နဲ့ဒီကော်မတီဖွဲ့ပြီးတော့စတင်ဆောင်ရွက်ဖို့ကြိုးပမ်းခဲ့တာပေါ့နော
်။ဟုတ်ကဲ့နောက်တစ်ခုကအရင်အစမှပြောခဲ့တဲ့ဒီပြဿနာရဲ့အတိမ်နဲ့ရှုမြင်ပုံလို့ဆိုတဲ့နေရာမှာအဓိကပါကိုဆိုရင်တ
ော့ပြဿနာရဲ့အတိတ်နဲ့ကဲ့ဖြံမှုကမတူဘူးဆိုရင်လည်းပဲအဲ့ဒီပုံမှာအာယုဆိုင်မှုနဲ့အလေးနဲ့မှုရတယ်ပဲကွာမှာကျွန်တော်အရင်ဆိုရပါတယ်ဒါမျိုးသားကြီးပြဿနာဖြစ်နေပြီနောက်ခုအသက်ပြည့်မှာတော့နိုင်ငံရေးပဋိပက္ခရောအကြတဲ့ရောဇီဝရေးရတဲ့ပုံမှာမလဲပန်းနိုင်တဲ့ချင်းတွေရောဒီကြထက်မှမှာအခုလိုမျိုးကြမ်းမာရေးပဋိပက္ခကဖြစ်လာတော့ကျွန်တော်ဘွားမှာကျွန်တော်တက်တက်မှာတော့ဒီတိုက်ပြည့်ရအကြတဲ့တော့အကြီးမားဆုံးလို့ပဲကျွန်တော်ထင်တယ်ကျွန်တော်တိုက်ပြည့်အနာဂတ်အတွက်ကျွန်တော် generation တဲ့အနာဂတ်အတွက်ဆိုတာဟာကိုမျက်နှာပုံပြီးတော့အလေးနဲ့ထားပြီးတော့မှဆောင်ရွက်ဖို့လုပ်နေပြီလို့ခုကျွန်တော်သတင်းဌာနလေးမှာကြားသိနေရတဲ့အနေထားတွေကဒီသက်ဆိုင်ရာ တောင်ဝစီသူတွေပြောဆိုနေမှုနေထားရရပုံမှန်အချင်းချင်းလို့လောက်သေးတတင်းချက်လက်တွေရနေထုတ်ပြနေတာကျွန်တော်တွေ့တယ်အဲ့ဒါကျွန်တော်တို့အမတန်မှာစိုးရိမ်စရာကောင်းတယ်ဒီကသနာကြီးကိုအရှိခုရှိတိုင်းလက်ခံနိုင်ဖို့ကအရေးကြီးဆုံးလို့ကျွန်တော်မြင်တယ်အဲ့ဒီဟာမှာအရှိခုရှိတိုင်းမမြင်နိုင်ဘူးလက်မခံနိုင်ဘူးအရှိတရားပေါ်မှာချိန်ကန်ရောဆောင်းရမှုတွေမရှိဘူးဆိုရင်တော့ဆုံးရှုံးမှုတွေကပုံကြည့်နေမယ်လို့ကျွန်တော်ဒီလိုပဲယူသသားတိုက်တွန်းခြင်းပါတယ
်ဟုတ်ကဲ့အခုဒီကျန်းမာရေးအကျက်တဲပေါ့နော်ကိုဗစ်ရေးပေါ်အခြေအနေအပေါ်မှာရောအဓိကဘာထောက်ပြခြင်းပါလဲ
ဒီကိုဗစ် -19 နဲ့ပတ်သက်ပြီးရောစီစီစစ်ဆင်းနိုင်တဲ့တက်စနိုနဲ့တဲ့ဤတွေ့ရတော်တော်လေးကိုနိုင်တဲ့နိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်ပြင်ကူတာမှုပိုင်းမှာလည်းပဲ capacity ပေါ့နော်တော်တော်လေးပဲကျန်းမာရေးဝန်ထမ်းတွေကအစဆေးရုံမှာကူတာမှုခန့်ယူနိုင်မှုပိုင်းမှာလည်းတော်တော်လေးအားနည်းတယ်အဲပြီးတော့ကာကွယ်ဆေးထိုးနှံမှုနေထားမှာလည်းပြည်ခက်တဲ့အစိုးရလက်ထက်မှာစီစဉ်နေချမှတ်ခဲ့ပေမဲ့အခုဒီနေ့မှာတော့ဟိုမှာပြောရမှာပေါ့ကကွေဆွထုတ်နိုင်စီစဉ်နေစနေကြလုံးနဲ့တချစ်ဒီမရှိသေးဘူးတော့မရှိလာခဲ့ဘူးပေါ့ဆိုလိုတာကတော့ဒီတိုက်ပြည်မှာကျွန်တော်ပြည်သူလူထုကပုံနေပြောရင်တကယ်ထိုက်တဲ့ကြမ်းမိတ်ဆောက်ရှောက်မှုကိုယာယူနိုင်ခွဲရမရှိဘူးဖြစ်နေလဲလမ်းမမိနိုင်ဘူးဘယ်စေးယူမှလည်းသွားလို့မရဘယ်စေးခမ်းမှလည်းသွားမရဘယ်သူရဲ့ system မှာမှလုံလုံတဲ့ချင်းတွေမျိုးမစီစဉ်မပေးနိုင်ဘူ
းဟုတ်ကဲ့အဲ့ဒီတော့အားလုံးပူပေါင်းဆောင်ရွက်မှုရဖို့ပေါ့နော်ရှိမှာဘလို့ကြိုးပမ်းသွားဖို့ရှိလဲ
ပထမတော့ဖြည်တွင်အားကိုပဲအရင်ရအောင်ကျွန်တော်စူးစမ်းကြည့်ရမှာပေါ့အခုဖြည်တွင်အားကိုလည်းပဲကျွန်တော်နိုင်ငံရေးပြဿနာကြောင့်ဖြည်တွင်အားကိုလည်းကျွန်တော်စနေကြတော့သုံးမချနိုင်ဘူးဟိုတီချပြောမယ်ဆိုရင်တော့ဒီဒါမနိုင်ငံရေးပြဿနာကြောင့်ဒီတက်မိုင်ဝန်တန်းအပေါင်းဝင်မှုကလည်းပဲအားလို့တီရတဲ့ပဲတော်တော်လေးခုပြဿနာတက်နေတာ哦အဲ့ဒါဆိုတော့ကျွန်တော်အဲ့လိုမျိုးတွေမဟုတ်ဘဲနဲ့တိုက်ပြီးမှရှိတဲ့အရင်မြင်တဲ့အားလို့ပါဝင်နိုင်တဲ့ခင်းချက်တစ်ခုနဲ့ကျွန်တော်တို့ကိုအားကိုဝန့်နဲ့ကိုတောင်းဝန်ယူနေမှာပိုင်းတဲ့ကျွန်တော်စူးစမ်းခြင်းနဲ့ဒါတပိုင်းပေါ့အဲ့အာနဲ့တော့ကျွန်တော်ထင်တာတော့မလို့လောက်ဘူးလို့ထင်တာပေါ့နော်အဲ့မှာဆိုတော့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဒုတိယလှိုင်းမှာကလေးနိုင်ငံတကာအကူအညီတွေအများကြီးရယူခဲ့တာပေါ့နော်ရမုံငွေပိုင်ရောနိပညာပိုင်ရောကျွန်တော်ရုပ်ဝတ္ထုပိုင်ရောယူခဲ့တာပေါ့ဒုတိယတူစားအဲ့လိုမျိုးယူနိုင်ဖို့အတွက်ဆိုရင်လည်းပဲကျွန်တော်အင်အားလုံးညီညွတ်ကျွန်တော်ဒီတောင်းဆိုမယ်ဆိုရင်တော့ရလိမ့်မယ်လို့ကျွန်တော်ထင်တယ်သူကတစ်မျိုးကိုကတစ်မျိုးလုပ်နေတယ်ဆိုရင်တော့ဒီနိုင်ငံတကာအကူအညီတွေရယူနိုင်ဖို့မှလည်းပဲဒီအရင်မြေတွေတုတ်ချမှုပိုင်မှလည်းပဲအကတဖြစ်မလားဆိုတော့ကျွန်တော်စိုးရိမ်စီရှိတာပေါ့ဒါကိုဖြေရှားနိုင်ဖို့တော့ကျွန်တော်စူးစမ်းကြည့်မှာပေါ့နော
်ဟုတ်ကဲ့ဒီအတွက်ဒီအစာပြိုးပြင်ဆင်ရတဲ့အပိုင်းရောရှိထားလား
ဒီပါဝင်သေးပါဝင်ထိုင်တဲ့ပရိယာမဲ့ကျွန်တော်ဒီကကြီးကြည့်တဲ့စတေဟုတ်တာနဲ့ကျွန်တော်စကားပြောဖို့လို့အစာပြိုးဆွေးနွေးဖို့တွေစာဖို့တော့ဇာတင်ပြီးတော့ကျွန်တော်ကြီးလန်းလှမ်းနေပြီလို့မူအရင်ကတည်းကလည်းကျွန်တော်ဒီအလောတဘောကျွန်တော်ပြောထားဟာနေတော့ရှိတာပေါ့နော်ဒါမဲ့ဒါလေးကိုလက်မဲ့အပတ်တွင်းမှာတော့ခြေနှမ်းနေတလှမ်းပြီးတလှမ်းမြန်မြန်လှမ်းနေဖို့တော့ပေါ့ဆိုတော့အကြီးကြီးဆုံးကတော့အမြန်ဆုံးကောင်းတဲ့ဖော်နိုင်ကြီးကြီးတာပေါ့နော်ဒါလူတွေရဲ့နေစစ်တူကဖြစ်နေတဲ့လူတွေရဲ့တန်တဲ့ပြည်သူလူတွေရဲ့ဘွားနဲ့တဆန်းနေတော့ကျွန်တော်အမြန်ဆုံးကိုချက်ချင်းကောင်းတဲ့ဖော်ပါမယ်လို့
ဟုတ်ကဲ့နောက်အကြီးကြီးတာရောထပ်ပြောလို့ရှိအောင်မလား
ဒီပြဿနာကတိုက်ပြီးတော့အကြီးကြီးဆုံးပြဿနာဖြစ်နေပြီပြီးတော့ဒီပြဿနာရဲ့နောက်ဆက်တွဲအတိတ်နဲ့အတူတူနေကိုကြည့်ပြတယ်ဒါကြောင့်မလို့အာလူပူပေါင်းဆောင်ရဖို့လိုအပ်နေပြီဒါကြောင့်အမြန်ဆုံးကျွန်တော်အားလုံးနဲ့ခန့်နိုင်တဲ့ပြည်သူလူတွေနဲ့ခန့်နိုင်တဲ့ချင်းတွေတကူအမြန်ဆုံးပေါ်ဆောင်ပေးလို့ပြီလို့ဆိုတော့ပြည်သူလူထုပါဝင်မှုမရှိဘဲနဲ့လည်းဒီလို90ကိုဗစ် -19 တိုက်ဖျက်ဖို့ဆောင်နေတာလည်းမလွယ်ဘူးထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှယ်ပါမြေဝင်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာကူးစက်မှုတွေမြင့်တက်နေတဲ့ COVID-19 ရောဂါကာကွယ်ကုသရေးအတွက်ဆက်လက်လှုပ်ဆောင်နေပေမဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်လိုခြင်းမရှိဘူးလို့ဆရာဝန်တချို့ကပြောပါတယ်COVID-19 ကရောဂါထိန်းချုပ်ကာကွယ်ဖို့အတွက်ဆရာဝန်တွေပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီဘက်ကပြောကြားလိုက်ချိန်မှာပဲဆရာဝန်တွေဘက်ကအခုလိုတုံ့ပြန်တာပါဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးဆရာဝန်တွေထူနာပြုတွေစေဝန်ထမ်းတွေအပါအဝင်နိုင်ငံတော်ဝန်အစိုးရဌာနအသီးသီးမှရှိတဲ့ဝန်ထမ်းတွေတော်များဟာစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဆောင်လိုခြင်းမရှိတာကြောင့်အကြမ်းမဖက်အာဏာဖီဆန်ရေး CDM လို့ရှောင်းမှုမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့အခုသတင်းပတ်တွေအတွင်းနိုင်ငံတွင်းမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေမြင့်တက်လာနေတဲ့အတွက်ဒီရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောကြားလိုက်ပါတယ်။ NLD ဆိုရလက်ထက်က COVID ဒုတိယလိုင်းအတွင်းရန်ကုန်မြို့ကကုသရေးစင်တာတွေမှာပရဟိတဝန်ထမ်းဖြစ်လှုပ်ဆောင်ခဲ့တဲ့အမည်မဖော်လိုတဲ့အမျိုးသမီးဆရာဝန်တဦးကတော့စစ်ကောင်စီလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒမရှိဘူးလို့ပြောကြားလိုက်ပါတယ်
။ဒီစစ်ကောင်စီနဲ့ကတော့ဟိုတော့ဆရာဝန်အနေနဲ့ကတော့ CDM တော့လုပ်ခဲ့ပြီးမှတော့သူတို့ဒီချိန်မှာဘလို့မှပူးပေါင်းဆောင်ရွက်ဖို့ဆိုတာကျွန်မအနေနဲ့ကတော့လုပ်ရမှာဖြစ်နိုင်ဘူး။ဒီချိန်မှာတော့သူတို့ဆိုရတာပြန်တက်လာရင်ကျွန်မရှေ့ဆောင်ကနေပြီးတော့ဒီဟာပြန်ပြီးတော့ပို့လဲဒီဟာကျွန်မချက်ချင်းလုပ်မှာ။ဒီဒါပေမဲ့ဒီစစ်အစိုးရတွေနဲ့အနေနဲ့ကတော့ပူးပေါင်းမလုပ်နိုင်ဘူးမရှိဘူး။ဒါပေမဲ့အဲ့လိုမျိုးဆိုပေမဲ့လူနာတွေကိုလူနာတွေမကြည့်လို့ဆောင်မဟုတ်ဘူး။ကျွန်မတို့ဒီ ဒီရှင်းမတင်ငယ်ချင်းနေအကုန်လုံးကအခုဒီ online မှာလုံးဝကိုစက်စက်ရစက်စက်ရရောလုံးဝ online consultation ရောကျမတို့တောင်းလျှောက်ကိုပေးနေတာကျမတို့ဟိုနားတော့မနားရအောင်တနေ့တနေ့ဖုန်းပြောရတာပေါ့နော်အဲ့လိုမျိုးတချို့အိမ်သွားနိုင်တဲ့လူတွေကလည်းအိမ်သွားတယ်တချို့မသွားနိုင်တဲ့လူတွေကလည်း online consultation နဲ့လုပ်တယ်ကိုထူကိုထားတော့လုပ်နေဒါပေမဲ့ဒီစစ်ကောင်စီနဲ့ပူးပေါင်းဖို့သူတို့နဲ့ပေါင်းပြီးတော့ပါဝင်ဖို့ဆိုတော့လုံးဝမဖြစ်နိုင
်စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားလိုက်တဲ့အပေါ်ရန်ကုန်မြို့ကနောက်ထပ်ဆရာဝန်တဦးကလည်း VOE ကိုအခုလိုပြောပါတယ
် CDM လုပ်တဲ့ဆရာဝန်တွေထဲမှာလေမျိုးရှိရဆိုတော့ဥပမာဒီ politically အရန် strong ဖြစ်တဲ့လူတွေရှိတယ်တချို့ကြောက်လေအဲ့လောက် strong မဖြစ်ဘူးဒါပေမဲ့ဟိုဘယ်လိုပြောမလဲမတရားဘူးထင်တဲ့ဥစ္စာကိုမခံနိုင်တဲ့အတွက်ကြောင့်မလို့ဟို CDM လုပ်တဲ့လူတွေလည်းရှိတယ်ကိုယ့်အလုပ်ကိုလုပ်ကြတာတော့အကောင်းဆုံးပေါ့နော်ဆရာဝန်ကလေဆရာဝန်လုပ်မယ်စစ်သားကလေစစ်သားလုပ်မယ်ပေါ့နော်ဒါဆိုလို့ရှိရင်တော့ဒါအကောင်းဆုံးအဖြေပဲပေါ့ဗျာ
ရောင်းနေတူနာပြူတွေစေဝန်တန်းတွေအတော်များများကတော့စစ်ကောင်စီနဲ့ဥပပေါင်းဆောင်ရွက်မှုတွေမလုပ်ချင်ပေမဲ့လည်းယောဂကူးဆက်မှုတွေယောဂကူးဆက်နေသူတွေကိုတော့အင်တာနက်အွန်လိုင်းကဖြစ်ဖြစ်တယ်လီဖုန်းနဲ့ဖြစ်ဖြစ်ဒါမှမဟုတ်လူကိုယ်တိုင်သွားပြီးတော့ဖြစ်ဖြစ်တက်နိုင်တဲ့ဘက်ကကိုနီးကိုဟန်နဲ့ကုသမှုတွေပေးနေကြတာပါစစ်ကောင်စီဘက်ကပြောသလိုရောင်းနေပူပေါင်းဆောင်ရွက်လာဖို့အတွက်ဆိုရင်စစ်ကောင်စီအနေနဲ့တောင်းဆိုချက်တွေလိုအပ်ချက်တွေကိုလက်ရောဖြည့်ဆည်းပေးနိုင်ဖို့လည်းအရေးကြီးတယ်လို့မြင်ကြောင်းသူကဆက်ပြောပါတယ
်ဒီရောင်းနေကအခုတော်တော်များများအဖမ်းခံရရင်ဟိုပြေးတဲ့လူတွေလည်းပြေးနေရတယ်။ပုံမှန်တက်ခံနေရတဲ့လူတွေလည်းရှိတယ်။အားလုံးဝိုင်းပြီးတော့တောင်းဆိုကြတယ်ပြန်တော့ပြေးပါလို့ပြောတယ်။ဒါပေမဲ့ပြန်မလုပ်ပြေးရရင်ရှိတယ်။နောက်တစ်ခုကကိုကသွားပြီးတော့ဒီလုပ်ငန်းဝင်ကိုဝင်တဲ့အခါမှာကိုအရေးယူမှလည်းကြောက်ကြတယ်။ယုံကြည်မှုမရှိတော့တကယ်တမ်းကိုပေးချင်တဲ့လူတောင်မှမသွားရဘူး။ဒီလိုလေးပဲလာကြပါလို့ပြောတဲ့စကားတခုနဲ့ကိုဖြည့်ရှင်းဖို့ခက်တယ်။ဂရီကိုဝတ်တွေလိုရယ်။ဂရီကိုဝတ်တွေလိုရယ်ဆိုတာဗာလဲပြန်လာပါနော်။ပန်းစည်းထားတဲ့ဆရာဝန်တွေကိုပြန်လွတ်ပေးမယ်။နောက်တစ်ခါပြန်ဝင်လာတဲ့ဆရာဝန်တွေကိုလည်းအေးအေးယူခြင်းမရှိဘူးအေးအေးမယူပါဘူး။ဒါမျိုးဂရီကိုဝတ်ခံနိုင်တယ်ဆိုလို့ရှိရင်တော့လူသားချင်းစာနာရေးအနေနဲ့ဒီလူနာတွေကိုကြည့်ကြည့်ပေးခြင်းနဲ့ဆရာဝန်ရဲ့မူလစိတ်အနေထားနဲ့ပြန်လာကြမှာပဲဗျတခုရှိတယ်ဗျဆရာဝန်ရှိပြီးတော့ကြံနေရတယ်ဘာမှမရှိလို့ရှိလို့ရှိရင်လေဘာမှလုပ်လို့မရဘူးဥပမာဆိုကြပါစို့အောက်ဆီဂျင်လုံလောက်အောင်ဖြည့်ပေးမယ်နော်နောက်တစ်ခါလူအပ်တဲ့စက်ကရိယာပစ္စည်းတွေပတ်မှုပေးမယ်စီးဝါးတွေပတ်မှုပေးမယ်အဲ့လိုမျိုးတွေလုပ်ရဲနော်
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစစ်ကောင်စီဘက်ကဆရာဝန်တွေကိုအလုပ်ပြန်လုပ်ဖို့အတွက် contract စနစ်နဲ့ခေါ်ယူ9ရက်လာရရှိနေပေမဲ့အများစုကတော့ပြန်လုပ်တာမရှိဘူးလို့ဆရာဝန်တွေကပြောပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက် COVID ဒုတိယလှိုင်းဖြစ်ပွားခဲ့ချိန်ကအခြေအနေနဲ့အခုလက်ရှိစစ်ကောင်စီလက်ထက်ရောဂါကာကွယ်ကုသရေးအခြေအနေနဲ့ကြွားချပုံနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့အမည်မဖော်လိုတဲ့အမျိုးသမီးဆရာဝန်ကအခုလိုပြောပါတယ်။
Facebook စကားနဲ့ပြောမယ်ဆိုရင်တော့လွမ်းစရာကြီးပေါ့နော်။โอ้เอริซาแกวิดงอ่ะဆိုလို့ရှိရင်ဒီ B2 တွေကဆရာဝန်ရောဗိုလန်တီးယားအင်ဂျင်နီယာအကုန်လုံးอ่ะလေတကယ်ဟိုမှာလေဟိုဘဝမှာမမြင်ဘူးတဲ့တက်ညီလက်ညီနဲ့တစ်ခါမှမကြုံစဘူးမတွေ့ဘူးတဲ့ထောက်ပံ့မှုတွေပြည့်စုံမှုတွေ facility တွေနဲ့ဒါတွေကဖြတ်တန်းခဲ့ရတာပေါ့เนาะအခုချိန်မှာတော့ဒီအောက်ဆီဂျင်တဲတာတော့ဒီမနေ့တော့ကျွန်မတကယ်ချင်းတယောက်ကသူ့ဟိုဟာတွေ့ပေါ့เนาะအောက်ဆီဂျင်မာထားတာဟိုဟာတဲလာတဲ့ကားနှစီကိုတဲ့ဖန်သွားလို့တဲ့သူတို့ဒီနေ့မရလိုက်ဘူးလေဆိုတော့ဘလုတ်ကွာချနဲ့ဆိုအဲ့ဒါပဲစဉ်းစားကြည့်တော့ပေါ့နော်
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 15,359 ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,659 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က298ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကမနေ့ည7နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒါကြောင့်အခုဆိုရင်ဖို့တွေ့သူစုစုပေါင်း 26,429 ယောက်ရှိဖြစ်ပြီးသေဆုံးသူစုစုပေါင်းက 6,956 ယောက်ရှိပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အိန္ဒိယနိုင်ငံဥတ္တပရဒေ့ရှ်ပြည်နယ်အစိုးရပိုင်းမြေနေရာမှာကျူးကျော်အိမ်တွေဆောက်လုံနေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အိမ်ယာတွေကိုပြည်နယ်အစိုးရကဖယ်ရှားရှင်းလင်းပြီးသူတို့ကိုယာယီတဲတွေစီပြောင်းရွှေ့လိုက်ပါပြီ ရင်းနဲ့လျှက်စင်ပြီလို့အခြေခံဝန်ဆောင်မှုတွေမရတဲ့နေရာတွေမှာဒုက္ခသည်တွေအနေနဲ့အခက်အခဲအများအပြားနဲ့ရင်ဆိုင်နေကြရတယ်လို့ Writers သတင်းဆောင်ပါမှာဖော်ပြထားပါတယ်။နားဆင်ကြရအောင်ပါရှင
်။ जिस तरीके से जमीनों पर अवैध कब्जे उत्तर प्रदेश और उत्तर प्रदेश के बाहर
से उत्तर प्रदेश पीने ये सिंजे बोंग डेटा တွေမှာနောက်ပြီးနေအစိုးရရဲ့ဆယ်မြောင်းဌာနလက်အောက်မှာရှိတဲ့မြေနေရာတွေပေါ်ကကျူးကျော်အိမ်ယာတွေကိုစီစစ်ပြီးရွှေ့ပြောင်းနေပါတယ်။ဒေလီကမြေနေရာအတော်များများမှာလည်းကျူးကျော်သိမ်းယူမှုတွေရှိနေပြီးအဲ့ဒီနေရာတွေကိုလည်းကျွန်တော်တို့ရှင်းလင်းနေပါတယ်
။ New Delhi မြို့တော်စင်ဂျေဘုံဒေသမှာအခြေချနေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုယာယီတဲတွေစီရွှေ့ပြောင်းခဲ့တာပါ။နေရာသစ်မှာအခက်အခဲမျိုးစုံကြုံတွေ့နေရကြောင်းရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ Slim ကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်
။ Purso Subah 5 baje
တနေ့ကမနေ့9နိုင်လောက်လမ်းပြင်မှာနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုပြည်ကိုခေါ်လာပြီးပြောင်းရွှေ့ပေးခဲ့တာပါအရင်နေရာမှာဆိုရင်ကျွန်တော်တို့မှာဘလီဝူကျောင်းတစ်ခုရှိပါတယ်အများသုံးအိမ်သား9လုံးလည်းရှိပါတယ်ဘုံမှန်ရေရင်းနှစ်ခုလည်းရှိပါတယ်အဲ့ဒါတွေအားလုံးကိုရဲတွေကဖျက်ဆီးပစ်လိုက်ပါပြီအရင်နေရာကကျွန်တော်တို့အတွက်အဆင်ပြေပါတယ်အခုဒီမှာကလျှက်စစ်ပြီးရေနဲ့အိမ်သားလည်းမရှိပါဘူးကျွန်တော်တို့အတွက်အခက်အခဲအများကြီးရှိနေပါတယ်
အိန္ဒိယနိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ 4,000 လောက်ရှိနေပါတယ်။ဒီထဲကဒုက္ခသည် 16,500 ကိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွမ်နိစီယာယုံကနေအသိအမှတ်ပြုကတ်တွေထုတ်ပေးထားပြီးဒုက္ခသည်တွေကိုထိပါနှောက်ယှက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်ခံရမှုနဲ့ဌာနေပြန်ပို့ခံရမှုတို့ကနေအကာအကွယ်ပေးထားတယ်လို့ပြောဆိုထားပါတယ်။နေရာအနှံ့မှာအခြေချနေထိုင်နေကြတဲ့ထောင်နဲ့ချီတဲ့မွတ်စလင်ရိုဟင်ဂျာတွေကိုတရားမဝင်နေထိုင်သူတွေနောက်လုံခြုံရေးအန်တီအက်တခုအဖြစ်အိန္ဒိယအစိုးရကသဘောထားပြီးသူတို့ကိုရှာဖွေဖော်ထုတ်နောက်ဌာနေပြန်ပို့ရေးအတွက်ညွှန်ကြားထားတာပါမြန်မာနိုင်ငံမှာ2019ခုနှစ်ကစစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုတွေနောက်ပိုင်းတိမ့်ချီတဲ့ရိုဟင်ဂျာတွေဘေးလွရာထွက်ပြေးခဲ့ကြရပါတယ်အများစုကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကအဖြစ်ဆောက်ထားတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာပါမြန်မာဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုညှင့်ပယ်ထားပြီးအကြမ်းဖက်မှုတွေကိုစစ်တပ်ကတံပြန်ချေမှုန့်တာတာဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်ထွက်ပြေးခဲ့ကြရပြီးအိန္ဒိယကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့မြန်မာနိုင်ငံကိုပြန်ဖို့တင့်တော်တဲ့အခြေအနေမဟုတ်ဘူးလို့ပြောဆိုကြပါတယ်အရင်မြန်မာအရတအစိုးရလက်ထက်မှာတော့ထွက်ပြေးရတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောပေမဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်မခံခဲ့ပါဘူး။ဒါအပြင်ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်အမှကန်ချက်လည်းမပေးခဲ့ပါဘူး။ဒါပေမဲ့ဆီယနာသိမ်းပြီးနောက်ပိုင်းရွေးကောက်ခံလွှတ်တော်အမတ်တွေဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်ခံပြီးရိုဟင်ဂျာဆိုင်ရာမူဝါဒတရားကိုချမှတ်ထားပါတယ်။အနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသေးပါဘူးရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ v VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်VOA American အသံရဲ့2021ခုနှစ်ဇူလိုင်လ25ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ပြည်တွင်းလူ့အခွင့်အရေးအခြေအနေအကြောင်းတင်ဆက်နေတဲ့ဒုအသံအပတ်စဉ်ကဏ္ဍကိုအရင်ဆုံးနားဆင်ကြားရပါမယ်။ဒီနောက်မှာတော့
ဒီလူကြမ်းမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့ဆင်းမီတို့တွေရောဟိုဘေးနားလူတွေပြောတာရောအာဘေးအင်္ဂါလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုတက်ပြီးဆိုးရင်ရပြီဆိုတော့လေစဉ်းစားစဉ်းညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့
နိုင်ငံရေးအချက်တဲကာလမှာကိုဗစ် -19 ကပ်ဘေးရောဂါပါခြုံရတဲ့မြန်မာပြည်သူတွေအတွက်အကောင်းဆုံးလိုက်နာဆောင်ရွက်နိုင်မယ့်အချက်တွေနဲ့ပတ်သက်ပြီးဆရာဝန်တွေနဲ့ဝိုင်းဖွဲ့ဆွေးနွေးထားတဲ့စနေညချမ်းသကဝိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်။အခုရင်းဆုံးတော့လူ့အခွင့်အရေးအခြေအနေတွေကိုအပတ်စဉ်စူးစီးတင်ပြနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာရမပြုခြင်းမို့ကြံ့ရွယ်ခံရတဲ့သမီးဖြစ်သူအကျွတ်တရားမျှတမှုကိုရအောင်ယူမယ်လို့ဆုံးဖြတ်ထားတဲ့အမေတယောက်ရဲ့အတန်းကိုကြားရမှာပါစစ်တပ်ကအာဏာသိမ်းပြီးခဲ့ကစိုးစိုးဝါးဝါပြောဆိုခံနေရတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးစနစ်အောက်မှာတရားမျှတမှုရဖို့ဆိုတာခက်ခဲခက်ခဲလာခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
အဟုတ်လုံငန်းစင်ကတမင်တကာကြအောင်လောက်နေတာသူစီကရောအကထအလေးရဲတွေငွေလူချင်းနေတာလို့ယူဆတယ်အခုတော့ဖူဖို့တော့ရောအကထအတော့တသိန်းရဲတော့ငါတောင်းပေးရမယ်လို့အကထတောင်းတယ်စမကအရင်နာချင်းစီကငွေချေယူပြီးပေးခဲ့တယ်ရှင်နေငားရရောအမှုတော်15တိုင်း20တိုင်းလောက်သူ့အကောင်ခံနိုင်တယ်လို့ဥက္ကဋ္ဌကပြောထားတယ်
။မသိန်းကြည့်ဖို့ကြံရွယ်ခံရတဲ့အသက်73နှစ်အရွယ်မင်းကလေးရဲ့မိခင်မိမုံမုံကပြောပြခဲ့တာပါ။မုံမီနဲ့ချောင်းဆောင်မြို့နယ်မှာပြည်စမတန်းတက်နေတဲ့သူမရဲ့သမီးကိုအသက်65နှစ်အရွယ်လူကြီးတစ်ယောက်ကဇွန်လဇန်ပိုင်းမှာမသိန်းကြည့်ဖို့စူးစမ်းခဲ့ပါတယ်။မိခင်ဖြစ်သူကအချိန်မီရောက်လာတဲ့အတွက်သမီးငယ်ကိုအချိန်မီကယ်တင်ခဲ့လိုက်ပါတယ်။
ปอกละกลางอันนี้แหละมันเลยลืมมากลางบุมาปอกกลางขนมก็เออเฮ้ยยังแต่ละปุ่มปุ่ยกว่าได้มาไปดามัน
เราเปลี่ยนทอดแต่ขาได้หนูจะมาไอ้นักไปทานเลยไม่ใช่ปะบุအဲ့ဒီချိန်မှာလည်းထဲကနေပြန်လာတာပိုက်နေတဲ့အိမ်တကားကိုကျမသုံးဖွင့်လိုက်တဲ့နဲ့အဖိုးကြီးကပေါင်းပြီးချုပ်ထားတာကိုတွေ့လိုက်ရတယ်။ဘာဖြစ်လို့ပေါင်းပြီးချုပ်ထားရတာလဲကျမသူ့ကိုမေးလိုက်တာကိုသူဘာမှပြန်မပြောရဲဘူး။မျက်ဖြူလိုက်ပြီးကျမကိုပြန်ချိနေတော့တာပဲ။ကျမအသင်းဝင်သွားပြီးကျမသမီးကိုဥလိပ်ပါလောက်တာလေဖိုးကြီးကိုကျမမေးလိုက်တယ်သူပြေးထွက်လာပြီးလေသားရောက်မှကျမတုံချလိုက်တာတိုင်နဲ့ဆောင်းမီရင်တန်းလန်းနဲ့ချက်ချင်းပြန်ထပြီးထွက်ပြေးသွားတာပဲ
အစပိုင်းကအမိခင်ဖြစ်သူကိုတိုင်လိုက်ဖမ်းခဲ့ပြီးမဲ့အဲ့ဒီလူကိုအိမ်မှာမတွေ့ရှိခဲ့ပါဘူးဆောက်တည်ရမရဖြစ်ပြီးအချိန်ကြာအောင်ငိုပြီးနောက်မှာတော့အိမ်ကြီးချင်းတယောက်ရဲ့အကြံပေးချက်အရသမီးဖြစ်သူအတွက်တရားမျှတမှုရအောင်လုပ်ဖို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဒါကြောင့်အရေးစုံပြီးကြေးရဥက္ကဋ္ဌစီတော့ရောက်တိုင်ကြခဲ့ပါတယ်။ဒါပေမဲ့ဥက္ကဋ္ဌကတရားမျှတမှုတွေအာမပေးခဲ့ပါဘူး။သူကမသိန်းကြည့်ဖို့ကြံစီခဲ့တဲ့အဖိုးကြီးမှာမသိန်းမှုအထမမြောက်တဲ့အပြင်ဦးလေးတယောက်လူဆွေမျိုးမကင်းရမကင်းကြောင်းတွေဖြစ်နေကြတဲ့အတွက်ရောကြေးယူပြီးကြေးအေးဖို့ပြောဆိုခဲ့ပါတယ်။စစ်အနာသိမ်းထားတဲ့ကာလမှာနေရအနှံ့ဆန္ဒပြပွဲတွေဖြစ်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေအလုရှုပ်နေပြီးရဲတွေမအားလက်နေတဲ့အချိန်မှာမှုဖွင့်တိုင်ကြရင်ထူးခြားလာမှာမဟုတ်ဘူးလို့ပြောပြပါသေးတယ်
။အဲကတက္ကစီဘန်ပုံစံဒီပေါ့အဲ့နဲ့ထိုင်တော့ ည
ခွန်သနာရေးရှင်းနိုင်ရလောက်မှဖိုးကြီးကိုအခထာတို့ခေါ်လာတယ်။ဒီကိစ္စကိုဒီမှာပဲရပ်တန့်သွားစေချင်တယ်လို့ဖိုးကြီးကပြောတယ်။ရောကျေးပေးပြီးကျေးအေးလိုက်ရင်မပြီးဘူးလားတဲ့။စမသမီးဘဝဟာတိုင်တရ50ပဲတန်ဖိုးရှိသလားလို့စမမေးလိုက်ပါတယ်။စမဘဝကတော့အရှိကိုထောင်ချပြစ်လိုက်ချင်တယ်လို့ပြောလိုက်ပါတယ်။ထောင်ချမယ်ဆိုရင်ပိုပြီးအလောက်လျှောက်လာမယ်လို့အကထပြောပြန်ပါတယ်။ရှင်နေငှားတို့ပါတို့နေငွေတက်နိုင်သလားတဲ့။15တိုင်တိုင်20ကောင်မှစေအမှုကိုလိုက်မှာပဲ။ကျမသူ့ကိုထောင်ချရမှာပဲလို့ပြောပြလိုက်တယ
်။ဒီလက်ဒေတာတွေမှာမတိမ့်မှုတွေဖြစ်ရင်တိုင်ကြဖို့ကပုံဝန်ချင်းရဲ့ဖြစ်တင်ပြောဆိုတဲ့တန်းငွေတန်းရိုးရာရင်ကျေမှုတန်းစတဲ့အခက်အခဲများစွာကိုကြော်လွန်ပြီးမှအမှုဖွဲ့တဲ့စီကိုရောက်ရှိတာပါ။ငွေကြေးထက်တရားမျှတမှုဂုံတိတ်ခါကိုမျက်နှူးတဲ့တော်မုံမုံကတော့အမှုကိုရှေ့ဆက်ဖို့ကြိုးစားလိုက်ပါတယ်။အမှုဖွင့်နိုင်ဖို့ငွေကြေးတသိန်းခွဲကိုအိမ်နီးချင်းတွေကချေးယူခဲ့ပြီးရက်ကွက်အုပ်ချုပ်ရေးမှုလက်ထဲကိုထည့်ပေးလိုက်ပါတယ်။အဲ့ဒီငွေကတရားခံကိုရဲစခန်းပို့ဖို့ဂုံကြစည်တွေအတွက်ပေးဆောင်ရတာပါ။ခုလက်ရှိမှာတော့ချောင်းဆောင်ရဲစခန်းကမတိမ့်မှုကျူးလွန်ဖို့ကြံစည်မှုပုံမှန်5တင့်နဲ့အမှုဖွင့်ထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတိမ့်မှုကျူးလွန်ခံရတာတွေလူရဲမှုခိုးယူမှုသမ ्या တိုက်မှုစတဲ့အမှုမျိုးစုံကိုနိုင်ငံအနှံ့အကျုံတွေ့နေရပေမဲ့ထိရောက်တဲ့ဖြေရှင်းခြင်းမျိုးတစုံတရာမှမပေါ်ထွက်လာတဲ့အတွက်ပြည်သူတွေကတရားဥပဒေစိုးမိုးမှုကိုအယုံကြည်ခဲ့မဲ့ပါတယ်။နိုင်ငံရေးနဲ့မသက်ဆိုင်တဲ့အမှုတွေအတွက်တချို့သောပြည်သူတွေကတရားမျှတမှုရနိုးနိုးနဲ့အမှုဖွင့်တရားရင်ဆိုင်ကြပါတယ်။ဒါပေမဲ့လည်းအခက်အခဲမျိုးစုံရှိပါတယ်။အထူးသဖြင့်မသိမှုတွေကိုတရားရင်ဆိုင်ရမှာရုံးများစုကပိတ်ထားတဲ့အတွက်အချိန်ကျကြတာတွေရှိတယ်လို့လူမှုကူညီရေးဖွဲ့တခုကတာဝန်ရှိသူတူကပြောပါတယ
်တကယ်ဒီ for my line the wrong smart for home see send away that we can do အမအောင်မတော်ရင်တော့ဒီပူတော့လို့ဟူပေါ်ပြီးမှလည
်းအနာသိမ့်ပြီးနောက်ပိုင်းမှဆိုရင်ရုံးတွေများစုကပိတ်ထားကြတယ်မသိမှုဆိုတာကလည်းအမတို့ဒီတိုင်းထားထားလို့မရဘူးလေစစ်စစ်ရတယ်ရုံးတွေပိတ်တယ်တရားရုံးတွေပိတ်တယ်ဆိုတော့အချိန်မီမတော်ရောက်နိုင်ဘူးဖြစ်သွားတယ်သွားတိုင်းတဲ့အခါကျတော့လေရဲစခန်းရောက်လို့ရှင်သူတို့ကိစ္စနဲ့သူတို့ရှုံးနေတော့ကို့အမှုကိုစစ်ဆေးပေးဖို့မအားဘူးလေသူတို့ကလည်းလူနည်းနေတယ်ဆိုတော့လေကို့အမှုကအချိန်ကြာတယ်ပေါ့အဲ့လိုအခက်ခဲတွေရှိတယ
်ရဲစခန်းတွေကိုအမှုဖွင့်တိုင်ကြရမှာလေအရင်ကအမှုဖွင့်ပြီးတပတ်လောက်ဆိုခေါ်ယူတွေ့ဆုံတာတွေရှိပေမဲ့အခုဆိုရင်တရားစွဲဖို့တလခွဲလောက်ထိကြာမြင့်တယ်လို့ဆိုပါတယ်အဲ့ဒီလိုအမှုတွေကြာကြာသွားတဲ့အတွက်တချို့ကအမှုရုပ်သိမ်းလိုက်တာတွေရှိတယ်လို့တချို့ကလည်းအုပ်ချုပ်ရေးမှုတွေနဲ့ရောကျေးယူပြီးပြီးဆုံးသွားတာတွေလည်းရှိပါတယ်။အနာသိမ်းပြီးနောက်ပိုင်းအတမပြုခြင်းမှုတွေနဲ့ပတ်သက်ပြီးမော်လမြိုင်ရဲစခန်းကိုတိုင်ကြတဲ့အမှုတချို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဒီဘက်အမှုကမှယုံချင်းမခေါ်ရသေးတယ်လို့ယုံချင်းခေါ်ပြန်ရင်လည်းတရားရုံးရောက်တာနဲ့ယုံချင်းဖြစ်လိုက်တာတွေရှိတယ်လို့အတမပြုခြင်းမှုတွေနဲ့ပတ်သက်ပြီးကူညီနေတဲ့လူမှုကူညီရေးအဖွဲ့တခုကဆိုပါတယ်။အရင်ကဆိုအမှုကြက်ကြရင်ကြက်ကြနေကြောင်းစာတင်ပြီးပြောလို့ရတဲ့အတွက်အချိန်မစွဲပဲပြီးတဲ့တလောက်ပြီးပေမဲ့အခုကျတော့အဲ့ဒီလိုလုပ်လို့မရတော့ဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ် 2020 ပြည့်နှစ်ကအမွန်မြန်မာရဲစခန်းတွေကဖမ်းမိခဲ့တဲ့မတိမ့်မှု66မှုရှိခဲ့ပြီးတော့အဲ့ဒီထဲက68မှုဟာတက်ငယ်မတိမ့်မှုတွေဖြစ်ပါတယ်။ဒါကတော့တရားရင်ဆိုင်မှုပေါ်ထွက်လာတဲ့အမှုတွေပါ။ဒီနှစ်မှာတော့အမှုဘလောက်တက်လာပြီးဘလောက်ပြောက်ွယ်သွားသလဲဆိုတာဒေတာတွေကမတည်ငြိမ်တဲ့နိုင်ငံရေးခြေအနေတွေကြောင့်ရရှိဖို့အခက်ခဲပါတယ်။တရားရင်ဆိုင်ရတဲ့ကာလမှာမကြာခဏကြက်ကြာတာတွေဖြစ်နေတယ်လို့မွန်ပြည်နယ်ဥပဒေအကြံပြုအဖွဲ့မှဒေါ်အေးမြန်ကပြောပါတယ်
။အခုကကိုဗစ်နဲ့ကိုစစ်ကရိုးတဲ့ခါကျတော့တရားခဏတွေမထုတ်နိုင်ဘူး။နောက်တရားခွင်ထိုင်ဖို့ကစိတ်မလုံနိုင်ဘူးပေါ့နော်။ဒီကူကလည်းမရှိနိုင်ဘူးနောက်ဥမာဒီလိုဘက်ကတက်ပြီးခေါ်လာဖို့ကြတော့ရင်းရသူ့ကိုအချိန်မပေးနိုင်ဘူးအဲ့ဒီပုံစံမျိုးဖြစ်တယ်အဓိကရောဂါကိစ္စနဲ့ပတ်သက်လို့လူတွေကတိတ်မလာချင်ကြဘူးလေဒါပေမဲ့ခက်ပြီးအဖို့ဘူးကိစ္စရေးတက်ပြီးညာဖို့ကိစ္စရေးဆောင်ရကြတော့ညာဖို့သူ့မှာခွင့်ပြုမရှိဘူးအဲ့လိုမျိုးရှိ
ခုကာလမှာတရားရုံးရဲ့လုပ်ငန်းတွေကတိတ်မလဲပတ်နိုင်နေတဲ့အတွက်ပေးမှုကမစိုးပြစ်ဒဏ်ချမှတ်ဖို့ကအတိုင်းအတာတစ်ခုထိဆောက်ရမယ်လို့သူမကဆက်ပြောပါဗျ။မိမုံမုံတို့အမှုတက်ကတော့ရဲစခန်းကခရိုင်တရားရောင်းကိုတရားစွဲတင်လိုက်ပြီးလို့ချောင်းစုံမျိုးမှာရဲစခန်းစခန်းမှုရဲအုပ်တင်ထုံးဦးကပြောပါဗျ။ချောင်းစုံနဲ့14မိုင်ကျော်ဝေးတဲ့မော်လမြိုင်ခရိုင်တရားရောင်းမှာတရားရင်ဆိုင်ရမှာပါ။အရမပြုချင်းမှုတွေကိုထိရောက်ဟတ်တာတဲ့ပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အမြင့်ဆုံးချပိုင်ခွင့်ရှိတဲ့ခရိုင်တရားရောင်းကိုသာစစ်ဆေးဖို့2019ခုနှစ်ကတည်းကပြည်ထောင်စုတရားလှတော်ချုပ်ကညွှန်ကြားထားတဲ့အတွက် ခရင်တရားရောက်ကိုစစ်တင်တာဖြစ်ပါတယ်။မိမမွန်ကတော့အခုချိန်ထိရုံချိန်တစ်ခုမှမတက်ရသေးဘူးလို့ဆိုပါတယ်။သူမရဲ့သမီးငယ်ကိုတော့နှွေးထွေးတဲ့ရင်ခွင်လူမှုရေးကေဟာကိုပို့ပေးတာပါတယ်။သူမကအမှန်တရားရရှိဖို့မျှော်လင့်နေစေပါ။ဟ
ိုဟောအမားလေးဟံကလေးမမကမမမကကညီကယောနှလုံးနမဖဘ
။အမစီမနှလုံးယောဂခံနဲ့အသက်ကြီးနေတဲ့အမေဦးကလောလို့အခြားဆွေမျိုးသားချင်းလည်းမရှိဘူး။အရင်နာချင်းလို့ဆိုလဲကိုကိစ္စမဟုတ်ရင်ဘသူမှဝန်မပါချင်းကြဘူးလေအဲ့တော့ဘလို့ပဲဖြစ်ဖြစ်ဒီအမှုမှအမှန်တရားပဲကိုစီရင်ဆုံးဖြတ်နိုင်လိမ့်မယ်လို့အမမျှော်လင့်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းညမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီးရိုတွေတို့ကပူးပေါင်းပင်ဆက်ကြားဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
အပတ်စဉ်တို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကတော့စနေညချမ်းစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပြပါမယ်ကိုဗစ် -19 ရောဂါကုသရေးမှာစိုးရိမ်လွန်ကဲပြီးလူမကွန်ရက်ပေါ်မှာရေးနေကြတဲ့ကုဒုံးတွေကိုလွယ်လွယ်ကူကူရုံးလိုက်တာမျိုးတွေရှောင်ကျဉ်ဖို့ပြည်ပရောက်မြန်မာကျန်းမာရေးပညာရှင်တွေကတတိပေးပါတယ်နိုင်ငံတကာကမြန်မာစီးပညာရှင်တွေနဲ့မမျှသစင်အောင်ဆွေးနွေးတင်ပြထားပါတယ်ရှင်
တော့ဟိုကျမဒေါက်တာတန်းနိုင်ဦးဆရာကိုဆက်ပြီးတော့နေချင်ပါတယ်အခုဒီလိုဖြစ်နေတဲ့အခြေအနေမျိုးမှာပေါ့နော်နိုင်ငံရေးအခြေအနေအောက်ပြည်သူတွေကဘသူ့ကိုအားကိုးရမှလည်းမသိဘူးဖြစ်လာတဲ့အခါမှာဘာလုပ်ရမှလည်းမသိဘူးအဲ့တော့သူတို့ကနီးစပ်ရနီးစပ်ရရဲ့ဟိုလမ်းညွန်ချက်တွေကိုလိုက်တယ်မှန်လားလည်းမသိဘူးမှားလားလည်းမသိတော့ဘူးပြီးတော့ဆက်ဆေးတွေစည်းဆိုင်ကနေပြီးတော့ဝယ်တောက်တာတွေရှိရဲဆေးမီးတို့တွေနဲ့ကုတာတွေရှိရဲတချို့ကျတော့လုံးဝကိုနားမလည်ဘူးအဲ့အပေါ်မှာရောဘာတွေတတိထားတင်ပါတလဲဆရာအနေနဲ့ဘာပြောချင်ပါတလဲ
ဒီ covid in ဆိုတဲ့ရောဂါကအမှန်တမ်းပြောရရင်ဒီ virus ကသူ့ကိုတတ်နိုင်တဲ့ဆေးကကျွန်တော်တို့တော်တော်ရှားပါသေးတယ်။အနောက်နိုင်ငံတွေမှာဆိုရင်တော့မှသူ့ရဲ့ကုထုံးအဓိကကသူ့ဒီ virus ကိုတတ်နိုင်တဲ့ဆေးကရှားပြီးတော့ဒီ virus ကြောင့်ဖြစ်တဲ့ဒီ damage တွေပေါ့နော်အဆုတ်တဲမှာရောင်းတာတို့အောက်ဆီဂျင်ကျတာတို့အဲ့ဒါတွေဖြီးပြီးတော့တဖြည်းဖြည်းချင်းသူပုခါဆွာပြန်တိုက်လာပြီးတော့လူကအနိုင်ယူရတဲ့ဘောဆိုတော့ဒါကငိုတဲ့ရမှတော်တော်ဥရဖြစ်တဲ့ယောဂါပေါ့နော်အသေးပြောက်ရှိနိုင်တဲ့ယောဂါပေါ့အတမဲ့တစ်ခုရှိတာကတော့ဒီယောဂါဖြစ်တဲ့လူတိုင်းလဲအောက်ဆီဂျင်ကျပြီးတော့အသက်ဆုံးရှုံးမယ်လို့တော့မရှိပါဘူးလူကပုခါကောင်းနေငဲတယ်ဆိုလို့ရှိရင်ဒါတက်ရှင်မဲ့လမ်းကြောင်းရှိပါတယ်အဲ့တော့ပြည်သူလူထုကဟိုတောက်တိဖို့လို့လဲဆိုတော့ယောဂါဖြစ်တဲ့အချိန်မှာဒါကတော့ဒီ social distancing ကတော့လုပ်ကိုလုပ်ရပါမယ်အဲ့ဒါပြီးတဲ့နောက်မှာတော့ဘယ်လူတွေကယောဂါဆိုးပြီးတော့ဘယ်လူတွေကအသက်ဆုံးမနိုင်နေဆိုတော့အချက်လေးကိုကြည့်ပြီးတော့အဲ့ဒီလူတွေကိုပို့ပြီးတော့ဖြည်းဖြည်းစီစီကုရမှာပေါ့လေဥပမာဆိုလို့ရှိရင်လိုအပ်ရင်အောက်ဆီဂျင်ပေးရမယ်ဟိုပေးရတဲ့ဆေးတွေထဲမှာအများစုကတော့ site မဖြစ်ဘူးဒါပေမဲ့ steroid လို့ခေါ်တဲ့ဆေးမျိုးပေါ့နော် dexamethasone တို့ prednisone တို့တော့ဒီတင်းကျော်တဲ့အချိန်မှာပေးလို့ရှိရင်ဟိုအသုံးတည့်မယ်ဆရာဝန်ရဲ့ကျန်ရတဲ့ပေါ်ပြီးလို့ရှိရင်ဒုနာကိုပေါက်ပြီးတော့နေခြင်းအားဖြင့်အသက်ရှူတဲ့အခါမှာဒီ airway ကိုပွင့်သွားမယ်ဆိုတဲ့အားတွေကိုကျွန်တော်လုံခဲ့တဲ့တပတ်လောက်ကပဲ WHO ကနေပြီးတော့ဒီ COVID ဖြစ်လို့ရှိရင်ဒီလူစားဖြစ်တဲ့ရောဂါအဆင့်ကိုတည်ပြီးတော့ဘာတွေလုပ်နေလဲဆိုတာကို WHO ကထုတ်ပြီးထားတဲ့ဒီလက်ကမ်းစာဆောင်ငါးမျက်နှာလေးတစ်ခုတွေ့မိပါတယ် social media ပေါ်မှာလည်းတွေ့မိပါတယ်အဆင့်ပေါ်တည်ပြီးတော့အဲ့ဒါမျိုးတွေကိုပြည်သူလက်ထဲကိုများများရောက်ဖို့လိုအပ်မယ်လို့ထင်ပါတယ်။ခုနကတော်များသစဉ်အောင်ပြောလို့ပဲမှန်ပါတယ်။ဒီလူလူကြားမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့ဆေးမီးတို့တွေရောဟိုဘေးနားလူတွေပြောတာရောဘေးအိမ်ကလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုအသက်ပေးဆိုးရင်ရပြီဆိုတော့လေစဉ်းစားစဉ်းညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့ပြည်သူလူထုရဲ့ဘဝကလည်းတော်တော်လေးဝန်းနေဖို့ကောင်းပါတယ်
။အခုဒီကိုရိုနာဗိုင်းရပ်စ်ဒီမျိုးဗီဇကွဲ Delta Variant ကပို့ပြီးတော့ကူးစက်မြန်နေပြီးတော့ပို့ပြီးတော့အန်ဒီယံများတယ်လို့လည်းကျမတို့သိရပါတယ်။နောက်ပြီးတော့ဒီကနေတဆင့်လဲထပ်ပြီးတော့အလိုမျိုးဗီဇာကွဲတွေပြောင်းလဲနိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကရော WHO ကရောသတိပေးနေရရင်လည်းရှိပါတယ်။ ဟောင်ကောင်လေလူနေထူထပ်တဲ့နေရာတစ်ခုဖြစ်နေတော့အဲ့ဒီမှာကောဘလို့ကြိုတင်ကာကွယ်မှုတွေဟန်တားမှုတွေကန့်သတ်မှုတွေဘလို့ချမှတ်ထားပါတည်းလဲမြန်မာနိုင်ငံမှာရောဘလို့လုပ်တင်နေလို့ထင်ပါလဲ
ဟုတ်ကဲ့မောင်မောင်ဆရာမိကုန်းကအရန်ကောင်းပါလေရှင်ဒါပေမဲ့လေအဲ့ဒီမိကုန်းကိုဖြည့်ဖို့အတွက်တော်တော်လေးဘလို့လဲခွန်အားမရှိဘူးပေါ့နော်တကယ်တော့ဟောင်ကောင်ကဒီကိုရိုနာဗိုင်းရပ်စ်ကွန်ထရိုးပေါ့ဒီဟာကိုထိန်းချုပ်တဲ့နေရာမှာတော်တော်လေးကောင်းတဲ့အဲနေမည်တစ်ခုအဖြစ်ကဘာအသိမှတ်ပြုထားတာပေါ့နော်ဒီမှာကတော့ 100% prevention ပြီးရင် 100% treatment ပေါ့နော်လူတိုင်းကဟိုလူအပ်တဲ့အခုတောင်းမှုရတယ်ပြီးရင်သူက prevention ကိုနိုင်ငံတကာဝင်လာပြီဆိုတဲ့အဝေးမခံဘူးအာ quarantine ကိုအတိအကျလုပ်တယ်ပြီးရင်သူက case detection ပေါ့ testing capacity ကလည်းအရင်မြင့်နေအဲ case တွေ positive တွေ့ဆိုလဲသူက contact tracing ကိုစစ်စာနာနာကိုလုပ်တယ်ကျွန်တော်တို့လည်းအတိတ်မှာလုပ်ခဲ့ပြီလေအဲလိုကျွန်တော်တို့ကပုံမှန်တိုင်းဆိုလို့ရှိရင်ဒီလိုမျိုးခံစားမဲ့တွေရဲ့အဓိကကကျွန်တော်တို့ကprevention ပေါ့နော်ကာကွယ်ရတာရှင်ဘာလို့လဲဆိုတော့ခါကြတော့အခုကျွန်တော်တို့မြန်မာနိုင်ငံလိုမျိုးတခြားနိုင်ငံတွေလာမှာလိုမျိုး case တွေပေါ့နော် India Indonesia အများကြီးဖြစ်ကျွန်တော်တို့ရဲ့ဂျမိုင်းစနစ်ကခံနိုင်ရင်မရှိဘူးမရှိတော့ကျွန်တော်တို့က flattening the curve လို့ခေါ်တယ်ပိုးကူးစက်တော့ချတာပေါ့နော်အဲ့လိုချတာကြတော့ကျွန်တော်တို့က mask တက်မယ် social distancing အချင်းချင်းခတ်ခေါက်ပါနေမယ်အင်းထဲမှာနေမယ်လူအဲ့လိုရှင်နိုင်ငံတစ်ခုလုံးကို lockdown ချမယ်ဒါမှမဟုတ်အစိပိုင်းတစ်ခုချင်းစီကို lockdown ချမယ်ပေါ့အဲ့လို measures တွေတစ်ခုလုံးဂျင်းလုပ်တယ်အဲ့လို policy ပေါင်းကမ္ဘာပေါ်မှာ 1,900 လောက်ရှိတယ်ဆိုဒီ prevent non pharmaceutical prevention ပေါ့နော်အဲ့တော့ဒီအားလုံးရဲ့တစ်ခုတည်းသောရည်မှန်ချက်ကဂျမိုင်းစနစ်ကြီးဆရာဝန်ဆရာမတွေပေါ့ကောင်းပဲပေါ့နော်ဆရာဝန်ဆရာမတွေဝန်မတက်ဖို့လူနာလေးနည်းနည်းချင်းနည်းနည်းချင်းဆေးရုံရောက်လာအောင်လုပ်တာပေါ့ဖြည်းဖြည်းချင်းကူးရင်းနဲ့နောက်ဆုံးတော့ herd immunity ရမယ် vaccine ထိုးမယ်ပေါ့ဒါ pandemic တည်းရဲ့ထုံးစံပေါ့ကျွန်တော်နိုင်ငံကဘလို့ဖြစ်သွားလဲဆိုတော့ဘယ်သူမှမလုပ်သင့်မလုပ်ထိုက်အပ်တဲ့ဒီ during the pandemic မှာဒီနိုင်ငံရေးအကြောင်းလေးကိုလှုပ်ချလိုက်တာပေါ့နော်ဒီကမ္ဘာလုံးကအခုအနေကိုတောင်းမှာပဲဒီယောဂကန္တရာဒီကဘေးနဲ့ကြုံရတဲ့အချိန်မှာကျွန်တော်နိုင်ငံကနောက်ထပ်နိုင်ငံရေးကဆူကိုကြုံရတာပေါ့ကြုံရတော့ဆူဆူကပြောတဲ့ prevention measures တွေလုပ်ဖို့ဆိုတာမပြောနဲ့ဟိုကျွန်တော်ရဲ့ health system ကလေ third wave ပေါ့နော်တတိယ line မလာခင်ဆိုတော့ဂျုံပြီးတော့ collapse ဖြစ်သွားတာဘာလို့လဲဆိုတော့ဆီယဝန်တွေကိုအပြင်းအထန်နှိပ်ကုတ်လိုက်တဲ့အတွက်ဆီယဝန်တွေကမြန်မာနိုင်ငံအနှံ့ပြားကိုပြန့်ကျဲသွားတယ် facilities တွေကအစကစနဲ့ကျန်ခဲ့တယ်ဆိုတော့ကျွန်တော်ရဲ့ health system ကအစကနေကဆရာပြောခဲ့သလိုအရန် weak ဖြစ်တယ်ပေါ့အရန်အားနည်းတယ် prevention measures ဆိုတာမရှိသလောက်ပဲကျွန်တော်ရဲ့သုံးသပ်တယ်မှာဆိုရင်တကယ်က PPE အပြည့်အစုံဝတ်ရမယ်ကျွန်တော်ရဲ့ဒီခန္ဓာကိုယ်ပေါ့နော်ရုပ်ကျွင်းတွေကိုတိကျလေးကျွန်တော်တို့ထုတ်ပို့ရမယ်ခုကြတော့ကျွန်တော်တို့က primary contact လို့ခေါ်တဲ့ဒီမိသားစုပေါ့ကျွန်တော်တို့ကဒီယောဂဖြစ်တဲ့သူရဲ့မိသားစုဝင်တွေအားလုံးကျွန်တော်တို့ကလုံးဝကို isolate လုပ်ထားရမှာခုကြသူတို့ကအပြင်ထွက်လာပြီးတော့ oxygen tank ရတယ်သူတို့ကထွက်လာပြီးတော့ကျွန်တော်တို့ဒီအာသုဘချတဲ့ကိစ္စတွေကိုဆောင်ရွက်တယ်ဆိုတော့ဆီယမစင်းလာကြည့်ပါတော့ဒါဘလောက်ထိကျမတို့ရဲ့အခြေအနေကဆိုးဝါးနေလဲဆိုတာဆိုတော့ prevention measure က wellness ဆရာကောင်းလောက်အောင်ကိုကျမတို့ဘာမှမလုပ်နိုင်တဲ့အတွက်အခုဖြစ်နိုင်ရင်တော့ stay at home နေပါ stay at home နေပါပြီးရင်ကျမတို့နောက်ထပ် 4 week 5 week လာနိုင်ပါတယ်ဒါဘယ်သူမှမပြောနိုင်ဘူး strains တွေကတစ်ချိန်လုံးပြောင်းနေတာကမ္ဘာလုံးကဒီ delta variant အကြောင်းတော့မသိတော့လေကျမတို့အားလုံးကဒါတော်တော်လေးကိုပေါ့နော်လူတွေအားလုံးကောင်းဖို့နိုင်ငံကောင်းဖို့အတွက်ကဒီစစ်ကောင်စီအနေနဲ့ကစဉ်းစားဖို့အချိန်ရောက်ပါပြီ။ဘာအတွက်လုပ်နေရလဲပေါ့နော်။သူတို့ဘာအတွက်ဘယ်လောက်ကြီးကိုနိုင်ငံကိုနှိပ်စက်နေရလဲပေါ့နော်။ဒါကျွန်မမေးချင်တယ်လေကော။အ
ဲ့အခုဒီမြန်မာနိုင်ငံမှာကာကွယ်ဆေးတွေထိုးဖို့ပြင်ဆင်နေတယ်လို့လည်းကျွန်မတို့သိရပါတယ်။ဒီ2021ခုနှစ်အတွင်းမှာကိုလူဦးရေ50ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့လဲသူတို့ကခံမှန်းထားတယ်ဆိုပြီးတော့မြမအလင်းသတင်းစာမှာလည်းထည့်ပြီးတော့ဖော်ပြထားတာကိုကျွန်တော်တို့တွေ့ပါတယ်ဆိုတော့ခုချိန်မှာပေါ့ဒီလိုနိုင်ငံရေးအခြေအနေတွေအောက်မှာပြည်သူတော်တော်များများဟိုဒီကျန်းမာရေးစနစ်အပေါ်မှာယုံကြည်မှုမရှိကြဘူးအဲ့လိုယုံကြည်မှုမရှိတဲ့အခြေအနေမှာကာကွယ်ဆေးထိုးအစီအစဉ်တွေအောင်းမြင်အောင်ဘယ်လိုလုပ်တင်မယ်လို့ထင်ပါသလဲပြီးတော့ဘယ်လောက်ထိထိရောက်မယ်လို့ထင်ပါသလဲဒေါက်တာတင်းနဲ့သားမြင့်တစ်ချက်တော့ပြောပြပေးပါ။ဟု
တ်ကဲ့။ကျွန်မကလည်းရှိဟိုကာကွယ်ဆေးထုတ်တဲ့ Pfizer company မှာလုပ်တော့နည်းနည်းတော့ conflict of interest တော့ရှိပါလိမ့်ရှင်။ဒါပေမဲ့ကျွန်မရိုးကြ ဟိုတက်တက်ဖြေရမယ်ဆိုရင်တော့ဒီ50ရာခိုင်နှုန်းကိုသူတို့ vaccine coverage လို့ခေါ်တာပေါ့နော်ဟိုဘူးဒီ50ရာခိုင်နှုန်းကိုပါဝင်စစ်ထုတ်ပေးမယ်ဆိုတာအလွန်ကောင်းတဲ့ရည်ရွယ်ချက်ပါလုပ်နိုင်မယ်ဆိုရင်ဒါပေမဲ့ဒီမှာသူတို့ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတော့တို့တွေကဥချီတော့မမြင်မိသေးဘူးပေါ့ရှင်အခုလိုမျိုးတခုလိုဟိုဒုက္ခရောက်နေဘူးနာလေးကိုတောင်းပါပဲ PPCC 9291 3091ရှိနိုင်တဲ့အချိန်မှာမပြေလူဦးကြီးတော့လောက်ကိုပို့နိုင်မယ်ဆိုတော့ဒီမှာဘူးတော့အိတ်တော့ comment အောင်ပေးကြမှာပဲဝတ်ထားရဲ့နော်ဒီလိုမလွယ်လာပါဘူးဒါပေမဲ့ပြည်သူတွေဘက်ကကျွန်မဆန္ဒထောက်ထားပြီးကြည့်ရင်ဒါကြတော့ဟိုကျွန်မတို့အပိုင်းသုံးပိုင်းနေတဲ့ပြုတ်ကျဲလို့ဟိုရောဂါဖြစ်သေးတဲ့သူအနေရှိတဲ့အလုံးကျမ်းမာနေတဲ့သူကိုဖတ်ခေါ်ပါလိမ့်နေပြီးပါအင်းကိုလေဝင်လေးပတ်အောင်လုပ်ပါအထူးသဖြင့်အကုန်လုံးကာကွယ်နိုင်တဲ့ preventive measures ပေါ့နော်အဲ့ဒါတွေအကုန်လုံးအတက်နိုင်ဆုံးနေတာကောင်းကောင်းစားပါကောင်းကောင်းအိပ်ပါဆေးတွေကိုဝယ်မစုပါနဲ့ဘလို့အဖက်အောက်ဆီဂျင်တွေဝယ်မစုစေချင်ပါဘူး anxiety ဟာတစ်ခါတလေမှဘာပဲဖြစ်ဖြစ်ဇမယေပြအားနေစေပါလေတကယ်လို့ဒီပါလေးရှိခြင်းနဲ့ဖားခြင်းတလို့လို့အနံ့လေးပြတ်ခြင်းတလို့ရှိတိုင်းလေဟဲ့ငါဘယ်တော့အနံ့ပြောင်းပါလဲဟဲ့ငါဘယ်တော့အောက်ဆီဂျင်လိုပါလဲလို့စိတ်ကိုမလို့စေချင်ဘူးဒီမှာအပြစ်မပြောပါဘူးဒါပေမဲ့ဘလို့ anxious ဖြစ်စေချင်စိတ်ကိုပုံမပူစေချင်ဘူးတန်းစီအတတ်နိုင်သမျှနည်းနည်းလေးတန်းစီရှိတာနဲ့အော် covid ဖြစ်နိုင်လို့ဆိုပြီးဖတ်ပါခွာလေးနေပြပါကောင်းကောင်းအိတ်ကောင်းကောင်းစားပြပါရှင့်အဲ့ဒါတွေကကျွန်မအမြဲတမ်းမှာကျွန်မလေးမဆေးတော့မဲဆိုပြီးတော့မှာဒီအခုလက်ရှိချိန်ကြီးကြည့်ရတယ်ကျွန်မတော့ Facebook ပေါ်မှာထွက်တဲ့မြန်စီတွေအကုန်လုံး live ဝင်နေရင်ပဲရောဂါပျောက်တယ်လို့မျိုးလို့ခေါ်မလဲနော် psychology ကအဲ့လိုဖြစ်နေတာမျိုးဖြစ်ပါတယ်ဆိုတော့တတ်နိုင်ဆုံး state ကကလေးကိုတိတိငင်ငင်ထားပြီးတော့အတတ်နိုင်ဆုံးကာကွယ်မယ်အတတ်နိုင်ဆုံးတွန်းခံမယ်ပေါ့တွန်းလှန်မယ်ဆိုရင်တော့ဟိုကောင်းပါလိမ့်မယ်ရှင့်ဟိုစကားစအနေနဲ့ကတော့တို့တွေကကာကွယ်စိတ်ထုတ်ပြမယ်ဆိုရင်လေဒါဆောက်ဖြစ်တဲ့ကတောင်းတကားပေါ့ရှင်။ဒါပေမဲ့တကယ်လို့အခွင့်အရေးတွေရှိခဲ့တဲ့ဆိုတော့ကျွန်မကတော့ဟာပဲစစ်ဖြစ်ချက
်။ဒီကျမတို့စီမှာအခုကျန်းမာရေးစောင့်ရှောက်မှုဆိုရဲပြောတဲ့အခါမှာရန်ကုန်မြို့လိုမန္တလေးမြို့လိုအဲ့လိုမြို့ကြီးတွေကိုအဓိကအာရုံစိုက်ပြီးတော့ပြောကြရပေါ့နော်။အဲ့ဒါဆိုရင်ဒီတိုင်းသားဒေသတွေမှာပေါ့အထူးသဖြင့်ဟိုတိုင်းသားဒေသတွေမှာနေဆက်ဒေသတွေမှာတိမ့်နေချီတဲ့အိုးအိမ်မဲ့ဒုက္ခတွေလည်းရှိပါတယ်။အဲ့တော့သူတို့အတွက်ကောဒီတိုင်းသားဒေသတွေကပြည်သူတွေနဲ့ဒုက္ခတွေတွေအတွက်ကောဒီကိုဗစ်ကာကွယ်ရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပြုချက်တွေပေးချင်ပါသလဲ
။ကျေးဇူးများတင်ပါတယ်။အမဒီမေကောကအရန်ကိုအရေးကြီးတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့တခုခုဆိုရင်ဒီ central areas တွေကိုတွားပြီးတော့အာဒီမြန်မာနိုင်ငံအလဲပိုင်းဒေသတွေကိုအများပဲ focus ထားလိမ့်ရှိတယ်ပေါ့နော်တကယ်တော့ကျမတို့ရဲ့တကယ်ဆွဆဆရာသုံးသွားတဲ့ vulnerable population တကယ်အထူးကမခံတဲ့ဒီလူဦးရေအားကျမတို့ရဲ့ဒီ ethnic areas ပေါ့တိုင်းပါဒေသတွေမှာရှိတယ်စစ်ပေးဆောင်စခန်းတွေပေါ့ကျမတို့ mental ဝန်ကျင်မှာဆိုကျမတို့ data တွေကောက်လိုက်တော့တသိန်း5000လောက်ရှိတယ်ပေါ့နော်ပြီးတော့ကျမတို့ဒီစစ်ကောင်စီတက်လာပြီးနောက်ပိုင်းကိုနေရာနေခုနေရာမှာမဟုတ်ဘဲနဲ့ရွှေ့ပြောင်းနေရတဲ့ဒီ internally displaced people IDPs အရင်အတွက်နှစ်သိန်းလောက်ရှိရလို့ခန့်မှန်းကြပါတယ်ဆိုတော့သူတို့တွေရဲ့ဒီအခြေအနေပေါ့နော်ဥပမာကျမတို့ကဒီ civil social sector တစ်ခုကိုဒီ virus ကရောက်ခဲ့ရင် social distancing measures လက်ဆေးပို့ mask PPE ဘာမှသူတို့မှမရှိပါဘူး shelters ပေါ်တဲ့အမိုးအကာအစားအသောက်ကအစားမရှိဘူးပေါ့နော်ဆိုတော့ကျမတို့ကဒါသူတို့ရဲ့အရေးကိုပထမဦးစားပေးတော့မှထားတယ်ပါလေကျမတို့ရန်ကုန်မန္တလေးကကျတော့လူကြီးသိပ်သည်လို့ကျမတို့ကစိတ်ပူပါဟိုတခြားအကြောင်းမဟုတ်ဘူးသူလူကြီးသိပ်သည်လို့ရှိရင် epidemiological အရာပို့ပြီးအဆုံးရှုံးများတာပေါ့နော် crowded ဖြစ်တော့ဆိုတော့ IDPs တွေကကျတော့ vulnerable ဖြစ်လို့ကျမတို့ကစိတ်ပူပါအဲ့တော့ကျမတို့က vaccines တွေပါလာပြီးဆိုရင်သူတို့ကိုအရင်ထိုးပေးတယ်လို့ရှိတယ်အတူအတက်ကို UN ကအရင်ကူညီတဲ့သူတို့အတွက်အရင်စီစဉ်ပေးတဲ့ပြီးရင်တိုင်းရင်းသားဒေသတွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဗမာလူမျိုးတစ်မျိုးနဲ့ဖွဲ့စည်းထားတာမဟုတ်ဘူးရှင်ဆိုတော့အဲ့လို ethnic areas တွေကိုအမြဲတမ်းခုလိုတတိထားပါမယ်အဲ့တော့ကျွန်တော်တို့ vaccine တွေရောက်လာမယ်ဆိုရင်ဒီလိုမျိုးကျွန်တော်တို့ကအုပ်စုတွေဖွဲ့ပြီးထိုးရပါတယ်ဆိုတော့အသက်ကြီးတဲ့အုပ်စု risk များတဲ့အုပ်စုကျန်းမာရေးအုပ်စုဒီလိုမျိုးတွေမှာကျွန်တော်တို့ကဒီတိုင်းရင်းသားဒေသ IDPs အုပ်စုဆိုပြီးတော့ကျွန်တော်တို့ထူ
လေထားပြီးဆောင်ရွက်ဖို့ပြောရပါတယ်။ဆရာဒီပုံမှာဗာဖြည့်ဆွဲပြောချင
်ပါသေးလဲ။ဒေါက်တာထားနေရင်ပြောပါဗျာ။က
ဲကျွန်တော်တခုဖြည့်ပြောချင်ပါတယ်။ဟုတ်တယ်ကိုကြည့်တတ်နေပါဆက်ပြီးဆောင်တတ်ဆိုရင်တော့ဒီလိုတွေကလို့ community sensitive ပေါ့နော်။တကယ်လို့ဆိုရင်နေရအောင်ပေါ့နော်။ဆိုတော့သူတို့မှာဖြစ်တယ်လို့နေရတယ်။အဲ့လိုအချိန်မှာဆိုတော့ COVID တင်မတာပဲလေ။တခြားပိုးဆက်တဲ့ရောဂါတွေနောက်ပါသားတော့အစားအနေမခံတာ မှတော့ခုအိမ်မဟုတ်ခုရင်ခုရမဟုတ်တဲ့ခါကျတော့တခြားယောဂါတွေပုံလောက်ဝင်လာနိုင်ပါတယ်ဥချင်းဆိုမလေးရီးယားယောဂါတွေလာနိုင်တယ်ဝင်းရှော့ယောဂါတွေလာနိုင်တယ်အစာရေကမာနျူထရီရှင်းပုံမှာအဖြစ်တဲ့ယောဂါတွေလာနိုင်တယ်အဲ့ဒါတွေအကုန်လုံးပေါင်းစပ်တဲ့ကိုပြီးဆိုးတဲ့ဇမ်းမာရေးချင်းကိုကြောက်သွားတယ်ဆက်အဲ့တော့အဲ့ချိန်မှာပဲအရင်တော့ဆက်ရှိရှိနေတဲ့ပိုလီယိုတက်ညာဆောင်ဆိုတက်ညာချောင်းဆိုအကောင်တို့ဒီကဝယ်ဆေးလုပ်ငန်းတွေရတယ်အဲ့ဒီဒေသတွေတော်တော်များများပြတ်သွားတယ်ရှင်အဲ့တော့ကိုဗစ်ကလည်းပြဿနာအစားအသင့်ဟိုတက်လက်တာလည်းပြဿနာတခြားကဝယ်ဆေးလို့ရတဲ့ယောဂါတွေလည်းပြန်ထလာပြဿနာဖြစ်ပါတယ်ဒါတွေအားလုံးပဲဆိုတော့ဒီမှာတော့စပေးချောင်းဒေသတွေမှာဖြစ်နိုင်နေဆိုတော့အများဆုံးဖြစ်ဖြစ်ရောက်ကြောင်းကိုဒီမှာလုပ်နေ
โอเคကျွန်တော်ကတော့မြင်တာပေါ့เนาะဆရာဝန်ဆိုတော့ကျွန်တော်တို့ဒီလူအသက်ကျယ်ဖို့ကတော့ကျွန်တော်တို့ဒါတစ္ဆာဆိုပြီးတော့အဓိကလုပ်နေတဲ့လူတွေဆိုတော့တကယ်လို့ခုနကတော့များတင်စာအောင်မေးသလိုပဲခါခွဲဆေးရောက်လာတယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ကတော့ကျွန်တော်ကတော့ဖိုးပါလို့အကြံပေးချင်ပါတယ်ဘလူးကြောင့်ပဲရောက်လာဘယ်ဖွဲ့စည်းကြောင့်ပဲရောက်လာခါခွဲဆေးထိုးတင်ပါတယ်လို့အကြံပေးချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တွေးကြုံရပြောရမယ်ဆိုတော့တော်တို့ဒီ USA မှာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကတော်အလူးနဲ့ခံလိုက်ရပါတယ်လူကြီးတွေမှာနယူးယောက်ကဘာလို့မှဆိုလဲအဲ့ဒါကိုဟိုတွေးကြတော့မြင်ပြီးတဲ့နောက်မှာဟိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကဒီဘယ်နိုင်ငံဘယ်မြေမှာဆိုတော့စီးမချပါဘူးပမာပြီးမှာကိုဗစ်ထိန်းလို့မရလို့ရှိရင်အနီးနားတခြားနိုင်ငံတွေဆောက်တီဆေးရှားတွေကိုလည်းဟိုပြန်သွားတယ်ဒါကြောင့်ပရိုတီနာချင်းနိုင်ငံတွေကပားမိသားစုတွေအကုန်လုံးကဟာပမာပြီးမှာဖြစ်တာပဲအရုပ်နဲ့မဆိုင်တော့ဟုတ်ကဲ့အတင်မှာဦးတက်နိုင်တယ်လို့ကူညီပေးကြပါကျွန်တော်တို့ပြဿနာဟာဒီ regional instinct တဲ့ဘာပုံရဲ့ပြဿနာဖြစ်သွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ period ပုံနဲ့မပေါ်ဘူးဆိုတာလည်းပြောလို့မရဘူးလို့ဆိုတဲ့အတွက်ဒီနိုင်ငံတကာကအဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေရဲ့ကိုစားပြည်သားရဲ့
ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေကြားပေးတဲ့အတွက်
မမရသစင်အောင်စီစဉ်တင်ဆက်ခဲ့တဲ့စနေညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။တင်းင်းခရီးနေ့မိနစ်ခင်းအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုညံဝင်းအောင်ကတက်လှည့်ပြောပြပေးမှာပါရှင
်။မြန်မာနိုင်ငံဘက်ကနေကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့လာမှာကိုတားဆီးနိုင်ရေးအတွက်တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင်လူမျိုးရေးတပ်ဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေးတောင်းပေးပို့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ပြင်းထန်လာနေပြီးသေဆုံးမှုတွေလည်းများနေတာပါဒီလိုအခြေအနေမှာတရုတ်အာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အတွက်နယ်စပ်ယူနန်ပြည်နယ်အာဏာပိုင်တွေကနေတဆင့် KIA တပ်ဖွဲ့ကိုကာကွယ်ဆေးတွေလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကAFP သတင်းဌာနကိုပြောပါတယ်တရုတ်စီကရတဲ့ကောက်ကွေဆေးတပေါင်းတွေကတချို့ကိုငွေပေးဝယ်ရပြီးတော့တချို့ကိုတော့တရုတ်ကလှူဒါန်းတာဖြစ်ပါတယ်ထိုင်းနိုင်ငံဘန်ဆန်ဖန် KI ကျသားထုတ်ဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း1000ကျော်တွေ့ရှိခဲ့ကြောင်းဘန်ကောက်ပို့စ်ကရေးပါတယ်အဲ့ဒီတဲကအများစုဟာမြန်မာရွှေပြောင်းအလို့သမားတွေဖြစ်ကြပါတယ်အလို့သမားပေါင်း9000ကျော်ရှိတဲ့ Golden Lineကျသားထုတ်ဆက်ယုံမှာကိုဗစ်စစ်ဆေးမှုတွေလောက်ရာကနေအခုလိုပိုးဆက်ကူးသူတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲဒီဆက်ယုံကရွှေပြောင်းအလို့သမား2ယောက်မှာကိုဗစ် -19 ကူးစက်ခံရတယ်လို့ခရိုင်ဆေးယုံကပြောကြားခဲ့ပါတယ်။စစ်လက်နက်ပစ္စည်းတွေအပါအဝင်ဒီစစ်လက်နက်တွေကိုရောင်းချဖြန့်ဖြူးရမှာရုရှားနဲ့မြန်မာနိုင်ငံကြားအနီးကပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့ရုရှားစစ်လက်နက်ပစ္စည်းတွေကိုနိုင်ငံတကာကိုတင်ပို့နေတဲ့ဂျာဂန်ကုမ္ပဏီ Russo Boron Expo ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်အရှိတောင်အဆမှာမြန်မာနိုင်ငံဟာအဲ့ဒီကုမ္ပဏီရဲ့အဓိကဖောက်သည်ဖြစ်တယ်လို့သူကဆိုပါတယ
်ကျေးဇူးပါရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Zainab Adairaman တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့VOA ရဲ့ညပိုင်းအစီအစဉ်တွေကိုတော့ line to meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကပ်ဘေးရောဂါကင်းရှင်းပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနားဆင်တဲ့အတွက်ကျမတို့ wine.to/wine.ta အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ thank you type ပါ။
This program